Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇွန်လ13ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 40 51ဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါအမေရိကန်နဲ့ပိုလန်နှစ်နိုင်ငံကြားကာကွယ်ဆိုင်ရာပုံမပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်လက်မှတ်ရေးထိုးလိုက်တယ်လို့ပိုလန်ကအမေရိကန်တပ်သားတထောင်ထပ်ပြီးပို့ပြီးတော့မှာဖြစ်ပါတယ်ရိုဂျာရီနေရပြင်ကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကလိန်ညာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကဆွဆွဲလိုက်ပါတယ်မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုဟာမဏိပူရပြည်နယ်မှာကျင်းပတဲ့အိန္ဒိယမြန်မာလမ်းပတ်ဆက်တဲ့ပူပေါင်းဆောင်ရွက်ညီလာခံတက်ရောက်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညိုရင
်ကောင်းပါပြီရှင်အခုလိုထိတ်တရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဆယ်နှစ်အတွင်းအခက်အခဲဆုံးအခြေအနေကိုရောက်နေတဲ့မြမစာနယ်ဇင်းလောကရဲ့အခက်အခဲတွေကဘာတွေပါလဲ
။ PNC ကံရတော့ချင်းချောက်ကံရအဲ့လိုနေရာတွေကိစ္စမျိုးတွေမှာလည်းတကယ်တရားမျှတတဲ့ဥပဒေဖြစ်ဖို့လိုတယ်။တရားမျှတတဲ့ရေးဆွဲမျိုးဖြစ်ဖို့လိုတော့။အဲ့ဒီအပိုင်းတွေရဲ့လက်တာအစိုးရလုံဆောင်ပေးနိုင်တဲ့ဟာတွေနောက်ပြီးတော့
သတင်းမီဒီယာကောင်စီတွဲဖက်အတွေ့အမှုရဲ့ပြောကြားချက်နဲ့တူနားဆင်ကြရမှာပါရှင်။တခါရုရှားသတင်းလွတ်လပ်ခွင့်ဟာအစ်စ်149မှာရှိနေပြီးရုရှားသတင်းတောက်တွေရဲ့ဗက်မလိုက်ဖက်ရက်တီဖို့စူးစမ်းနေရတဲ့အခြေအနေအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဆက်ဆံရေးနဲ့နျူကလ িয়ার သဘောတူညီချက်အလံဝင်းနေတဲ့အခြေအနေတွေနဲ့အတူအမေရိကန်တရုတ်ဗီယက်နမ်နိုင်ငံတို့ရဲ့ကုန်ရောင်းကုန်ဝယ်နဲ့အခွန်စည်းကြမှုတွေအကြောင်းစတဲ့သတင်းတွေနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်
အမေရိကန်ပြည်ထောင်စုနဲ့ပိုလန်နိုင်ငံတို့ဟာကာကွယ်ဆိုင်ရာနှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှာဖြစ်ကြောင်းပူးတွဲကြေညာချက်တွေထုတ်ပြန်လိုက်ပါတယ်။ဒါဟာနှစ်နိုင်ငံကြားမဟာဗျူဟာမြောက်မိတ်ဆွေတွေဖြစ်တယ်မကဘုံဆန်တန်ဖိုးတွေနဲ့နဲ့ဆိုင်ဆိုင်ရှိပြီးရည်ရွယ်ချက်ပန်းနိုင်တွေမျှဝေမယ့်အပြင်မိတ်ဆွေဖြစ်မှုတိတ်ကိုခိုင်မာကြောင်းပြတာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ဒါအပြင်ပိုလန်နိုင်ငံကိုအမေရိကန်တပ်သားတထောင်ကျော်ထပ်မံပို့ဆောင်မှာဖြစ်ကြောင်းပိုလန်သမ္မတအန်ဒရီဒူဒါနဲ့အတူသမ္မတထရမ့်ကပုံတဖူးနဲ့မှပူးတွဲကြေညာလိုက်တာဖြစ်ပါတယ်။ဒီတပ်သားတွေကိုတခြားနေရာကနေရွှေ့ပြောင်းစီမှာဖြစ်ကြောင်းနဲ့ဂျာမနီကနေပြောင်းရွှေ့ဖို့ဖြစ်နိုင်တယ်လို့လည်းသမ္မတထရမ့်ကသူ့ရဲ့ဘဲဥပုံရုံးကမ်းမှာပြောကြခဲ့တာပါ။သမရအိမ်ဖြူနှင်းစီဥယျာဉ်မှာခေါင်းဆောင်နှစ်ဦးပူတရက်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတော့ပိုလန်သမရဒူဒါကသူ့နိုင်ငံတွင်းမှာအမေရိကန်တပ်သား4500လောက်အလှည့်ကျအခြေချအနေကြောင်းပြောကြခဲ့ပါတယ်။အခုဗုဒ္ဓဘူးနေ့သဘောတူညီချက်ကြောင့်အထူးသဖြင့်အထူးတပ်သားတွေအပါအဝင်နောက်ထပ်တပ်သားတွေထပ်မံချထားတော့မှာဖြစ်ကြောင်းလည်းပြောပါတယ်။
တရကံလွဲပြောင်းပေးဆိုင်ရာဥပဒေကိုစန့်ကျင်ကန့်ကွက်ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားဟောင်ကောင်မှာဗုဒ္ဓဟူးနေ့ကရုံးချင်းစံကဖြစ်ပွားခဲ့ပြီးတဲ့နောက်မှာပါဝင်ပတ်သက်သူတွေအားလုံးထိန်းသိမ်းသိမ်းရှိဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပြောကြားခဲ့ပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြသူတွေအပေါ်မျက်ဥယျာဉ်ပုံနဲ့ရာဘာကြီးတွေအသုံးပြုပြီးလူစုခွဲဖို့ကြိုးစားခဲ့တာမှာလူ82ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဒီဆန္ဒပြပွဲကြောင့်ဟောင်ကောင်ဥပဒေပြုအဖွဲ့ရဲ့ဗုဒ္ဓဟူးနေ့အစည်းအဝေးကိုရွှေ့ဆိုင်းခဲ့ရပါတယ်။ဒီအစည်းအဝေးမှာတရကံတွေလွှဲပြောင်းပေးဆိုင်ရာဥပဒေကြောင့်ဒုတိယအကြိမ်ဆွေးနွေးဖို့စီစဉ်ထားခဲ့တာပါ။ဒီဥပဒေဟာဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုထိပါစေတယ်လို့ဆန္ဒပြသူတွေကယူဆနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတန်းချီတဲ့လူတွေဆန္ဒပြတဲ့ပွဲဖြစ်ပြီးသူမြင်ဘူးသမရတဲ့ကြီးမားတဲ့ဆန္ဒပြပွဲတစ်ခုဖြစ်ကြောင်းဆန္ဒပြရတဲ့အကြောင်းရင်းကိုသူနားလည်ကြောင်းတရုတ်နဲ့ဟောင်ကောင်တို့အနေနဲ့ဒီကိစ္စကိုပြေလည်အောင်ဖြေရှင်းနိုင်လိမ့်မယ်ဆိုတာမျှော်လင့်ကြောင်းပြောခဲ့ပါတယ်။အမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရ Morgan Ortigas ကလည်းဒီလိုငြင်းငြမ်းစွာဆန္ဒပြမှုဟာအင်မတန်အရေးကြီးတယ်လို့ဟောင်ကောင်အစိုးရအနေနဲ့လည်းပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့စုဝေးခွင့်ဆိုတဲ့လွတ်လပ်ခွင့်တွေကိုလေးစားလိုက်နာဖို့အရေးကြီးကြောင်းဟောင်ကောင်ပြည်သူတွေဟာသူတို့ရဲ့အခြေခံအခွင့်အရေးကိုထိပါစေမဲ့တရုတ်တွေရဲ့လက်အောက်ခံအဖြစ်မရောက်ရှိချင်တာကြောင့်ဒီလွှဲပြောင်းပေးဆိုင်ရာဥပဒေကိုကန့်ကွက်နေခြင်းဖြစ်ကြောင်းပြောခဲ့ပါတယ်
။ American ရှင်းနေချက် William Barr နဲ့အေမီရိုအချံပေးအရာရှိဟောင်း Don McEnroe ကိုလွှတ်တော်ကနေဆင့်ခေါ်ချက်ကိုပြက်ကွက်ခဲ့မှုနဲ့တရားဆွဲဆိုရေးစီစဉ်ဖို့ American Outlook တော်ကအင်ကာနေမှာမဲခွဲအတည်ပြုခဲ့ပြီးတဲ့နောက်တနေ့မှာပဲ Outlook တော်တရားရေးကော်မတီကသမ္မတ Trump အစိုးရအဖွဲ့ကိုတဆင့်တဲ့တောင်းဆိုမှုတွေလုပ်လိုက်ပါတယ်။သူတို့နှစ်ဦးကိုအဓိကမေးမြန်းလိုတဲ့အချက်က ထရမ့်အစိုးရအဖွဲ့အနေနဲ့2020တကောင်စင်းကောက်ယူရေးမှာအမေရိကန်နိုင်ငံသားဆိုင်ရာမေးခွန်းကိုဘာကြောင့်ထပ်ပြီးတော့ဖြေထားတယ်ဆိုတာဖြေရှင်းဖို့အတွက်အဓိကထားဆင့်ခေါ်ခဲ့တာဖြစ်ပေမဲ့မလာရောက်တာအတွက်အခုဖြေရှင်းဖို့ဗိုလ်တော်ဖူးနေနေ့လယ်ပိုင်းမှာလွှတ်တော်ကော်မတီကအဆိုပြုချက်တရက်ကိုမဲခွဲချမှတ်ပြီးတောင်းဆိုလိုက်တာပါ။သမ္မတဒေါ်နယ်ထရမ့်ကိုတရားစွပ်စွဲထောက်ခံတဲ့ Republican အမတ် Justin Amash ကလည်း Democrat Party ဝင်တွေနဲ့အတူထောက်ခံမဲပေးခဲ့ပါတယ်။ဆယ်နှစ်တစ်ကြိမ် American တကောင်ရှင်းကောက်ယူရေးအတွက်လာမယ့်နှစ်တည်းလှုပ်ဆောင်တဲ့အခါမှာနိုင်ငံသားဆိုင်ရာမေးခွန်းထည့်သွင်းတာနဲ့ပတ်သက်ပြီး Democrat အမတ်တွေရဲ့တောင်းဆိုချက်အတွက်သူ့ရဲ့အုပ်ချုပ်ရေးအာဏာကိုသုံးပြီးတော့ညှင်းပယ်ကြောင်းသမ္မတ Trump ကပြောကြားခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်42ဦးအနေနဲ့သမ္မတရဲ့လုတ်ပိုင်ခွင့်အာဏာသုံးထတာနဲ့ပတ်သက်ပြီးစဉ်းစားကြဖို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကမဲပေးရေးကိုဗိုလ်တဖူးနဲ့နှောင်းပိုင်းအထိအချိန်ပေးခဲ့တာဖြစ်ပါတယ်
။ရုရှားနိုင်ငံကနာမည်ကျော်သတင်းထောက်တစ်ယောက်ကိုရဲတပ်ဖွဲ့ကအမှုစဉ်ဖမ်းဆီးခဲ့တာကြောင့်ရဲတပ်ဖွဲ့ကိုအပြစ်ပေးဖို့မော်စကိုမြို့မှာဆန္ဒပြပွဲကျင်းပခဲ့ရမှာဆန္ဒပြသူရာပေါင်းများစွာနဲ့အတူရုရှားတိုက်ခိုက်ခံကောင်းဆောင်အလက်ဆီ နာဗယ်နီကိုရုရှားရဲတပ်ဖွဲ့ကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။အနည်းဆုံးလူ400အဖမ်းခံခဲ့ရကြောင်းနဲ့တချို့ကိုရဲကပြန်လွှတ်ပေးပြီးတချို့ကိုတရားစွဲဖို့ပြင်ဆင်နေတယ်လို့ The OVD Inform လို့ခေါ်တဲ့နိုင်ငံရေးကြောင်ထင်းသိမ်းခံရသူတွေကိုစောင့်ကြည့်မှတ်တမ်းတင်တဲ့အဖွဲ့ကဆိုပါတယ်။ရုရှားရဲတပ်ဖွဲ့ကပြည်ထောင်စုအပတ်တွင်သတင်းသားဆရာ Golinov ကိုသူ့ရဲ့တိုက်ခန်းအတွင်းမူရစ်ဆေးတွေရှိခဲ့ဆိုတဲ့ဆက်ဆွဲချက်တင်ထားရကနေမထင်မှတ်ပဲဆွဲချက်တွေရုပ်သိမ်းပေးပြီးတော့မှဒီဆန္ဒပြပွဲဖြစ်ပွားခဲ့တာပါ။ရုရှားနိုင်ငံကဂုံတိတ်ကရှိသတင်းဌာန3ခုအပါအဝင်Golinov ကိုထောက်ခံသူတွေက Golinov အထက်ဖန်ခံရခြင်းပေါ်မကျေနပ်ကြောင်းထုတ်ဖော်ပြောဆိုပြီးမှသူ့ကိုဆွဲချက်တွေကိုရုပ်သိမ်းခဲ့တာဖြစ်ပါတယ်။အာဏာပိုင်တွေကတော့အထောက်ထားမခံလုံလို့တင်းလာနေမှာဆွဲချက်ရုပ်သိမ်းခဲ့တာလို့ပြောပါတယ်။အခုဆန္ဒပြပွဲမှာတော့ဆန္ဒပြသူတွေကရုရှားနိုင်ငံရဲ့တရားဥပဒေစိုးမိုးဆိုင်ရာအဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲဖို့နဲ့ရုရှားတပ်ဖွဲ့ရဲ့တားကောင်ဖြစ်ခဲ့ရတဲ့ရုရှားရဲတပ်ဖွဲ့ရဲ့တားကောင်ဖြစ်ခဲ့ရတဲ့ဖမ်းဆီးထိန်သိမ်းခံရသူတွေကိုလွှတ်ပေးဖို့တောင်းဆိုခဲ့တာပါရုရှားပြည်ထောင်စုဌာနကဆန္ဒပြသူ1200လောက်ရှိကြောင်းအများစုကရုရှားတနည်းလွတ်လပ်ရမည်ပူတင်မရှိတဲ့ရုရှားပြည်ဆိုပြီးကြွေးကြော်ခဲ့တယ်လို့ဆိုပါတယ် Amnesty International အဖွဲ့ကတော့အခုလိုလူ400ကိုဖမ်းဆီးချုပ်နှောင်တာဟာမတရားဖမ်းဆီးချုပ်နှောင်တာတွေရဲ့ပြယုဖြစ်တယ်လို့ပြောခဲ့ပါတယ်
ပြည်ရေးအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရိုဟင်ဂျာတွေနေရပြန်ရေးကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကလင်ညာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momon ကဆွတ်ဆွဲပြောကြားလိုက်ပါတယ်။ဗုဒ္ဓဖူးနေ့ကဘင်္ဂလားဒေ့ရှ်အခြေစိုက်တန်တမန်တွေနဲ့သတင်းတောက်တွေကိုဝန်ကြီး Momon ကနိုင်ငံတော် AK ဟာကိုဖိတ်ကြားပြီးရိုဟင်ဂျာရေးနောက်ဆုံးအခြေအနေဆိုင်ရာသတင်းစာရှင်းလင်းပွဲပြုလုပ်ရမှာအခုလိုပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ရိုဟင်ဂျာတွေနေရပြန်ရေးဆောင်ရွက်ပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကအဆင်သင့်ဖြစ်နေပေမဲ့ဒီကိစ္စနှောင့်နှေးကြံ့ကြံ့နေရတာနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်မှာတာဝန်ရှိကြောင်းမြန်မာဘက်ကပြောနေတယ်လို့ဆိုပါတယ်2018 November မှာရိုဟင်ဂျာတွေနေရပြန်ရေးလုပ်ငန်းစဉ်အတွက်ဘင်္ဂလားဒေ့ရှ်ဘက်ကစတင်ခဲ့တာဖြစ်ပေမဲ့ရိုဟင်ဂျာတွေကမြန်မာပြည်မှာစိုးရတဲ့အခြေအနေတွေကြောင့်စိုးရိမ်ပြီးပြန်ဖို့ညှင်းဆုံနေတာဖြစ်ကြောင်းလည်းဝန်ကြီးမုံမန်ကပြောပါတယ်ဂျပန်မှာမေးလာတဲ့ကျင်းပါခဲ့တဲ့အာရှအနာဂတ်ဆိုင်ရာညီလာခံမှာမြန်မာဝန်ကြီးကရိုဟင်ဂျာပြည်ထောင်နာကိုဖြည့်ရှင်းရမှာဘင်္ဂလားဒေ့ရှ်အစိုးရကသူလုပ်ရမယ့်ကိစ္စကိုပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ပြောကြားခဲ့ကြောင်းနဲ့မြန်မာဘက်ကဒီလိုအလင်းညာတွေဖြန့်နေပြီးတော့ဂရိမတည်ဘူးလို့ဝန်ကြီးမုံမောင်ရဲ့ပြောကြားချက်ကိုလည်းဖော်ပြနေကြတာပါဒါအပြင်ရိုဟင်ဂျာတွေရဲ့ပြန်ရေးအတွက်မြန်မာဘက်ကတင့်တော်တဲ့အခြေအနေဝန်းကျင်ဖန်တီးပေးရမှာဖြစ်ပေမဲ့ရခိုင်ပြည်နယ်နဲ့ပြည်ထနာဖြစ်ပွားနေတဲ့နေရာကရွာပေါင်း800လောက်ကနှစ်ရွာလောက်မှာပဲဒီအခြေအနေမျိုးရှိနေတဲ့အတွက်မြန်မာဘက်ကဂရိမတည်ဘူးလို့ဆိုပါတယ်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာကိုဖိအားဆက်ပေးကြဖို့ဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုခဲ့တယ်လို့ကုလသမဂ္ဂ UNDP ရဲ့ဘင်္ဂလားဒေ့ရှ်ဌာနကိုယ်စားလှယ်ကပြောပါတယ်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရိုဟင်ဂျာတွေပြန်လက်ခံမယ်လို့ပြောဆိုထားတာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲကို American, Britain, Canada, Norway, Switzerland, Sweden နဲ့ဥရောပသမ္မတအပြင် Brazil, Taiwan နဲ့ India နိုင်ငံကတန်တမန်တွေနဲ့ကုလသမဂ္ဂအဖွဲ့အစည်းကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါ။
မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဟာ အိန္ဒိယမြန်မာလမ်းပန်းဆက်သွယ်မှုပူးပေါင်းဆောင်ရွက်ရေးညီလာခံကိုတက်ရောက်ပြီးနှစ်နိုင်ငံလမ်းပန်းဆက်သွယ်ရေးနဲ့စိတ်ကူတာရေးကိစ္စတွေအဓိကထားဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံမီနီပရာပြည်နယ်မြို့တော်အင်ဖာမှာမနေ့ကလုပ်တဲ့ဒီဆွေးနွေးပွဲမှာမြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့အိန္ဒိယအရှေ့မြောက်ပိုင်းနဲ့မြန်မာအနောက်မြောက်ပိုင်းနယ်စပ်နှစ်နိုင်ငံချိတ်ဆက်ရေးကိုဆွေးနွေးခဲ့ပါတယ်။ဒီညလာကမှာမနီပူရာပြည်နယ်ဝန်ကြီးချုပ်အန်ဘီရန်စင်ကအိန္ဒိယရဲ့အရှိမျောဝါဒကြောင့်အရေးပါနေတဲ့မြန်မာနိုင်ငံကနေတစ်ဆင့်အရှိတောင်အာရှတစ်ခုလုံးနဲ့ပုံမိုချိတ်ဆက်သွားနိုင်ပြီးနိုင်ငံအားလုံးရဲ့လူမှုစီးပွားရေးအခြေအနေကိုမြင့်တင်နေလိုက်နိုင်မယ်လို့ပြောခဲ့ပါတယ်။မနီပူရာဝန်ကြီးချုပ်ကနှစ်နိုင်ငံနယ်စပ်ကိုဖြတ်ပြီးမန်လေးနဲ့အင်ဖာမြို့ကြီးအကြားဘတ်စကာလိုက်စပြေးဆွဲဖို့လိုအပ်တာတွေကိုပြင်ဆင်နေတာနောက်ဆုံးအဆင့်ကိုရောက်နေပြီးအိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမကိုလည်းအမြန်ပြည့်အောင်လှုပ်ဆောင်ဖို့ရှိတယ်လို့ဆက်ပြောခဲ့ပါတယ်။နေဆက်ကုန်းချောင်းလိုင်းကနေဖြတ်ပြီးအိန္ဒိယကိုရောက်လာတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညူကလည်းအိန္ဒိယရဲ့အရှိမျောမူဝါဒကြောင့်မြန်မာနိုင်ငံကလူနာတွေအိန္ဒိယဆေးရုံတွေမှာတခြားနိုင်ငံတွေထက်ဈေးတက်တက်တာနဲ့ကျန်းမာရေးဆောင်ရှောက်မှုပိုခံယူနိုင်လိမ့်မယ်လို့ဆိုပါရတယ်
။တကယ်လို့အမေရိကန်နဲ့အီရန်တို့ကြားကအရှိန်မြင့်လာတဲ့တင်မာမှုတွေရောဂါရည်နဲ့ပတ်သက်ပြီးနိုင်ငံတကာကစိတ်ရှည်တိခံမှုမရှိရင်အရှိလေပိုင်းဒေသမှာနောက်ထပ်ဆေးပဋိပက္ခကျုံ့နိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကသတိပေးလိုက်ပါတယ်။နိုင်ငံခြားရန်လုံနေမှုတွေကနေဒေသရင်းပဋိပက္ခထပ်ဖြစ်လာမယ့်အရေးရောဂါစီကိုယူရပြီးလာရောက်တဲ့ဝန်ကြီးချုပ်အာဘေဟာအီရန်နိုင်ငံတဟီရန်ကိုဗုဒ္ဓဘူးနေမှာရောက်လာခဲ့တာပါ။အီရန်သမ္မတဟာဆန်ရိုဟာနီနဲ့တွေ့ဆုံပြီးမှတော့ခေါင်းဆောင်နှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲတက်ကျင်းပခဲ့ပြီးတော့နောက်ထပ်ပဋိပက္ခတွေနဲ့ရင်မဆန်ရစေဖို့ကမ္ဘာခေါင်းဆောင်တွေဆက်ရှိချဖို့တိုက်တွန်းခဲ့တာပါ။အီရန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တွေ့ဆုံမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Morgan Ortega's ကိုသတင်းတောက်တွေမေးမြန်းရမှာတော့သူကအမေရိကန်ဂျပန်ဂျာမနီနဲ့တခြားဥရောပမဟာမိတ်တွေအနေနဲ့အီရန်ကိုနျူကလ িয়ার လက်နက်တွေမထုတ်ဖို့နဲ့အရှိလေပိုင်းဒေသတည်ငြိမ်ပြပြအောင်မလုပ်ဖို့အလားတူပြောကြားမယ်လို့ယုံကြည်ကြောင်းပြောပါတယ်။ဂျပန်ဝန်ကြီးချုပ်အာဘေကအီရန်ကိုဒေသရင်းငြိမ်းချမ်းရေးခံမအောင်လှုပ်ဆောင်ရမှာအဓိကကဏ္ဍကပေါင်းဖို့ပန်ကြားခဲ့တယ်လို့အီရန်သမ္မတကလည်းအီရန်ဟာအမေရိကန်နဲ့ဆစ်ဖြစ်နေတာအဲ့တော့လောက်တာမဟုတ်ကြောင်းနဲ့အမေရိကန်ဘက်ကတိုက်ခိုက်လိုက်ရင်တော့တုံ့ပြန်မယ်လို့ပြောပါတယ်
။ EU ဥရောပသမဂ္ဂကဗြိတိန်နိုင်ငံအနေနဲ့နှုတ်ထွက်ခွင့်သဘောတူညီချက်မျိုးပဲထွက်သွားရင်တောင်မှလက်ရှိ EU ဘတ်ဂျက်အတွက်ငွေအမြောက်များပေးချေရလိမ့်မယ်လို့သတိပေးလိုက်ပါတယ်။ EU ရဲ့ဥရောပကော်မရှင်ကဗြိတိန်အစိုးရအနေနဲ့အဖွဲ့ဝင်အဖြစ်တင်ရှိနေတဲ့ငွေကြေးကတိတွေကိုမပေးဆက်မချေဗြိတိန်နဲ့ကုန်သွယ်ရေးကိစ္စတွေရှေ့ဆက်မဆွေးနွေးနိုင်မှုဆိုပြီးဗြိတိန်နှုတ်ထွက်မှုကိစ္စအတွက်ပြင်ဆင်တဲ့ကြေညာချက်ထံမှထည့်သွင်းပြောဆိုပါရယ်။နှုတ်ထွက်တော့မဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့တခြားဥရောပခေါင်းဆောင်တွေအကြားမနေ့ကရခဲ့တဲ့ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးသဘောညီချက်အဖသဘောတူညီချက်ထံမှဗြိတိန်အနေနဲ့ပေးဖို့ကြံနေတဲ့ဂျွေပေါင်စတာလင်39ဘီလီယံရှိတယ်လို့ဆိုပါရယ်။ဒီငွေကြေးပမာဏဟာဗြိတိန်နှုတ်ထွက်မှုအသွင်ပြောင်းကာလဖြစ်တဲ့နောက်နှစ်ကုန်အထိအကျုံးဝင်နေမှာဖြစ်ပေမဲ့ဗြိတိန်လွှတ်တော်ဘက်ကတော့ဒီသဘောတူထားချက်ကိုအတည်ပြုပေးဖို့ညှင်းဆဲနေခဲ့ပြီးဒီနှုတ်ထွက်မှုကိုအောက်တိုဘာ31ရက်အထိရွှေ့ဆိုင်းထားပါတယ်။ဗြိတိန်နိုင်ငံကြီးဝန်ကြီးအောင် Boris Johnson အပါအဝင်ဗြိတိန်ဝန်ကြီးချုပ်ဖြစ်လာနိုင်သူတချို့ကတော့အောက်တိုဘာ31ရက်နေ့မှာသဘောတူညီချက်မယူဘဲ EU ကနေနှုတ်ထွက်ဖို့အသင့်ပဲလို့ပြောဆိုထားကြပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
2019ဇွန်လ23ရက်ကြာသပတေးနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ bamis.voanews.com ကနေပြီးတော့လဲအချိန်နဲ့တပြေးညီနှာစင်နိုင်ကြပါရဲ့ရှင်။အခုသတင်းလွှာရီဇက်တိုက်နှာစင်ကြားရမယ့်အထက်မှာတော့အရင်ဆုံးမြန်မာနိုင်ငံရဲ့စာနယ်ဇင်းလောကမှာလက်ငင်းရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်မှုတွေအကြောင်းကိုပြောပြမှာပါရှင်။မြန်မာနိုင်ငံရဲ့စာနယ်ဇင်းလောကဟာဆယ်စုနှစ်အတွင်းအခက်ဆုံးအနေအထားမှာဖြစ်နေတယ်လို့သတင်းပညာရပ်ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဗန္ဓာရေးအချက်တဲကအစစစ်တပ်ကသတင်းသမားတွေကိုတရားစွဲဆိုနေတာတွေအစုံစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေကြရတာပါ။လူမှုကြားသတင်းပညာကိုနားလည်သဘောပေါက်စေဖို့ကျောင်းသင်ယူညွှန်းတန်းတွေမှာထည့်သွင်းပေးဖို့လည်းလိုတယ်လို့သတင်းပညာရှင်တွေကတိုက်တွန်းထားပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်ကိုဆိုင်ပြည့်သူကပြောပြမှာပါရှင်။
လက်ရှိသတင်းမီဒီယာခန်းကဏ္ဍဟာဆယ်စုနှစ်အတွင်းမှာအခက်အခဲဆုံးနေထားကိုရောက်လာပြီးတော့စိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်နေရတယ်လို့ရခိုင်သတင်းစာပညာကျောင်းရဲ့ဒါရိုက်တာဦးရဲနိုင်မိုးကပြောပါတယ
်။ဝေးကြီးရဈေးကွက်ထဲမှာအောင်မြင်ချက်တည်ဖို့အခက်အခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်။နောက်တစ်ခါကတော့သတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးချင်းချောင်းမှုတွေအများကြီးရင်ဆိုင်နေရတယ်။ကျမတို့အပါအဝင်ဖွဲ့စည်းပြီးပြီးပေါ်ပုဂ္ဂိုလ်တွေရပေါ်သတင်းမီဒီယာတွေပေါ်မှာတရားစွဲဆိုမှုတွေနဲ့တိုက်ခိုက်မှုတွေရှိနေတယ်။
2014ကနေဒီကနေ့အထိ9နှစ်တာကာလအတွင်းမှာပုံနှိပ်ထုတ်ဝေခွင့်ရတဲ့သူ 4,300 ကျော်စည်ရင်းကိုပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဈေးကွက်မှာရေရှည်ရပ်တည်နိုင်မှုအတွက်ငွေကြေးကိုအဓိကထားလာတဲ့အခါကိုယ့်ရဲ့မီဒီယာအယူအသွေးပိုင်းကျင့်ဝတ်ပိုင်းတွေမှာအားနည်းမှုတွေရှိလာတယ်လို့သတင်းမီဒီယာကောင်စီတွဲဖက်အတွင်းရင်းမှုဦးမြင့်ကျော်ကအခုလို VOA ကိုပြောပါတယ်။
မီဒီယာရဲ့တည်ရေးပိုင်းပေါ့မီဒီယာကဟိုရေးတည်ချော့ချလာပြတ်တောက်လာတယ်တော့မီဒီယာကိုယ်ကိုယ်မရတည်နိုင်အဲ့ဒီမှာဟိုအဲ့ဒီအကြောင်းကြောင့်အားနည်းချက်တွေဖြစ်နေစေနိုင်တယ်ဥပမာသတင်းတောက်ပြောက်ကသတင်းပုတ်ရည်ညံ့ညံ့ထုတ်ရရင်အဲ့မှာဟိုအမှားယွင်းတွေပြောရဲမှုတွေဟိုအရေးသွေးပြောကြလာတယ
်သတင်းမီဒီယာဘိုင်းကနေကိုယ့်ရဲ့သတင်းစာပညာရေးချင်းတွေမြင့်မားဖို့ကိုယ့်ရဲ့ချင်းဝက်ပိုင်းဆိုင်ရာစံနှုန်းစံထားတွေကိုလိုက်နာဖို့လိုအပ်တယ်လို့ဒီတဲ့ပို့ပြီးတော့သတိထားတဲ့အကြောင်းဦးမြင့်ကျော်ကသုံးသပ်ပါတယ
်။နောက်တစ်ခုကတော့မီဒီယာအမိခံပြီးတော့ဖြစ်ဖြစ်နေတဲ့ဥပမာငွေကြေးတောင်းတဲ့ကိစ္စတော့ငွေညှစ်တဲ့ကိစ္စတော့အဲ့လိုမျိုးဟာတွေကလည်းဟိုတကယ်တော့ဟိုသက်ဆိုင်တဲ့ဖွဲ့စည်းတွေကလည်းရှင်းလင်းဖို့လိုတယ်။မီဒီယာဘက်ကလည်းဝိုင်းဝန်းပြီးတော့အဲ့လိုမျိုးတွေဖော်ထုတ်ဖို့လိုတယ်လို့ကျွန်တော်မြင်တယ်။မီဒီယာဟိုလူတိုင်းလောက်တာလည်းမဟုတ်ဘူး။သို့တော့အများစုလောက်တာလည်းမဟုတ်ဘူး။သို့တော့တချို့တော့မီဒီယာတွေနောက်မြန်မာနိုင်ငံဖွဲ့စည်းရှိရဲအဲ့လိုဟာတွေရှိရဲအဲ့ဒီဟာတွေကလည်းတက်ရောက်မှုကတော့အားလုံးပေါ်မှာကြောင်းကြောက်ရောက်တာမျိုးပဲရှိတယ်
။လောက်ကျန်တရင်ပက်လိုက်တရင်စတဲ့တရင်တူတွေကြောင့်လည်းပြဿနာတွေစိန်ခေါ်မှုတွေရှိလာနိုင်တာကြောင့်မီဒီယာပိုင်းကနေလှုပ်ဆောင်တင်တဲ့အချက်တွေကိုလည်းဥပဒေနိုင်ပုံကထောက်ပြပါတယ်
။ဒီထဲမှာအရေးကြီးတဲ့အချက်ကပြည်သူလူထုကြားထဲမှာပြည်သူလူထုဆိုတာဆိုရှယ်မီဒီယာသုံးလေတာပြည်သူလူထုကြားထဲမှာမီဒီယာတက်မြောက်မှုကမီဒီယာကိုနားလည်မှုမီဒီယာလစ်ထရေစီကိုဒီထက်ပိုပြီးတော့ပြန်ပေါ်အောင်လုပ်တယ်လို့ထင်တယ်ကျွန်တော်အမြင်ကတော့သတင်းစာပညာသတင်းမီဒီယာကိုပြည်သူလူတွေကြွန့်ကျင်ဖို့တဲ့တကယ်တော့ပညာရေးစနစ်မှာပါထည့်ပြီးတော့ဆက်မှတ်တယ
်သတင်းမီဒီယာရည်တည်ရေးနဲ့တရားဥပဒေစိုးမိုးမှုရှိရေးအတွက်အစိုးရဘက်ကလည်းပြန်လည်ဆောင်ရွက်တင်တယ်လို့ဦးမြင့်ကျော်ကအခုလိုပြောပါတယ
်အန်စီခံရတော့ချင်းချောက်ခံရတော့အဲ့လိုနေရာတွေကိစ္စမျိုးတွေမှာလည်းတကယ်တရားမှန်ကန်တဲ့တော်တရားမျှတတဲ့ဥပဒေဖြစ်ဖို့လိုတယ်တရားမျှတတဲ့ရေးဆွဲမျိုးဖြစ်ဖို့လိုတော့နော်အဲ့ဒီအပိုင်းတွေရဲ့လက်ဒါအစိုးရလုံဆောင်ပေးနိုင်တဲ့ဟာတွေနောက်တော့သတင်းမီဒီယာရည်ရည်ဆိုရင်တော့အစိုးရကသုံးပြားဥပဒေကြီးတော့ဟိုကုညီတာမျိုးဆောင်ရွက်တာမျိုးမရှိသေးဘူးအဲ့ဒီအပိုင်းမျိုးမှာလည်းကုညီဆောင်ရွက်တာမျိုးကိုသူကဘယ်လိုကုညီနိုင်မလဲဆိုတဲ့ဟာမျိုးစဉ်းစားဖို့အချိန်တန်ပြီလို့ကျွန်တော်ထင်တယ
်နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့ကမီဒီယာခန့်ကဏ္ဍဖွံ့ဖြိုးတိုးတက်ဖို့အတွက်မေ3ရက်နေ့ကကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာတဝင်းလွာတွေအသီးသီးပေးပို့ခဲ့ကြပြီးမြဲသတင်းမီဒီယာတွေအပေါ်အမြင်ကြည်လင်မှုအစိုးရနဲ့ပြည်သူအကြားပွင့်လင်းမြင်သာမှုပေါင်းကူတရာအဖြစ်ခိုင်မာယက်တီနိုင်ရေးဘယ်တိုင်းသာတိအားပေးသွားမလဲဆိုတာကတော့စောင့်ကြည့်ရအောင်မှဖြစ်တယ်လို့သတင်းပညာရှင်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
ဆိုင်ပြည့်သူစုံစမ်းတင်ပြခဲ့တာပါရှင်အခုတခါဆက်ပြီးတော့ရုရှားသတင်းမီဒီယာဘက်ကိုလည်းကြည့်ကြရအောင်ပါရုရှားနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာဗင်နီဇွဲလားနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားအဆင့်149မှာရှိနေကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်အခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့နယ်စည်းမခြားသတင်းတောင်များအဖွဲ့ကပြောပါတယ်။ဒါဟာလက်ရှိမှာအဆင့်48ရှိတဲ့အမေရိကန်ပြည်ထောင်စုထဲအဆင့်100အောက်ကိုရောက်နေတာဖြစ်ပါတယ်။သမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံကသတင်းထောက်တွေသတင်းလွတ်လပ်မှုကိုဗင်မလိုက်ပဲရပ်တည်နိုင်ဖို့ဘလို့ကြိုးစားရပ်တည်နေကြတယ်ဆိုတဲ့အကြောင်းရီကာဒိုမာကွီနာရဲ့နဲ့အိုဂလာပါလိုပါရိုရဲ့မော်စကိုကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။အိမ်မှာမူးယစ်စေချက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့မက်ဒူးဇာအွန်လိုင်းသတင်းဌာနကသတင်းတောက်အိုင်ဗန်ဂိုလူနော့ဖ်လွတ်ပေးဖို့သူ့ကိုချုပ်နှောင်ထားတဲ့ရဲစခန်းရှိမှာရာနဲ့ချီတဲ့ပြည်သူတွေဆန္ဒပြနေကြပါတယ်။အစိုးရရဲ့အကျင့်ပြည့်ချဆမှုတွေအကြောင်းရေးသားဖော်ပြနေတဲ့သတင်းတောက်ဂိုလူနော့ဖ်ကတော့ဒါဟာလှုပ်ကြံထားတဲ့ဆွဆွဲမှုတွေဖြစ်ကြောင်းပြောကြားလိုက်ပြီးသူ့ရဲ့အက်ဒီတာတွေနဲ့ထောက်ခံသူတွေကလည်းဒီအယူဆကိုလက်ခံကြပါတယ်။ဒါနဲ့ပတ်သက်လို့သူ့ကိုထောက်ခံဆန္ဒပြနေသူရေဗင်ညီဘာဂါကအခုလိုပြောပါတယ်
Но это, конечно, полный бред, потому что человек, который пишет про коррупцию московской власти,
то есть Соя ရဲ့အကျင့်ပြတ်ခြားစားမှုတွေအကြောင်းတင်ပြရတဲ့သူကသူ့အိမ်မှာမူးယစ်ဆေးချက်နေတယ်လို့ပြောတာကတော့အဓိပ္ပာယ်မဲ့လုံးပါတယ်
။တိုင်းပြည်အတွင်းလေးစားယုံကြည်ရတဲ့ကွန်မဆန့်သတင်းစာတိုက်မှာအရှုပ်တော်ပုံနဲ့ရင်ဆိုင်ရပြီးမကြခင်မှာပဲအိုင်ဗန်ဂိုလူနော့ဖ်ရဲ့အမှုဖြစ်လာတာပါသူဟာလက်ရှိမှာထောင်ဒဏ်2လပြစ်ဒဏ်ပေးခံထားရတာပါရုရှားဖက်ဒရေးရှင်းရဲ့ဥက္ကဋ္ဌလည်းဖြစ်ဩဇာအကြီးဆုံးအမျိုးသမီးတဦးလည်းဖြစ်တဲ့ဗာလန်တီနာမက်ဒဗီယန်ကိုဟာယာရုကဖယ်ရှားခံရတော့မယ်လို့အမည်မဖော်လို့သူတချို့ကိုကိုးကားပြီးရေးထားတဲ့သတင်းဖော်ပြပြီးတဲ့နောက်သတင်းစာတိုက်ကနိုင်ငံရေးသတင်းတောင်တဦးကိုရုတ်တရက်အလုပ်ဖြုတ်လိုက်ပါတယ်ကွန်မဆန့်သတင်းစာတိုက်မှာအလုပ်လုပ်ခဲ့တဲ့လက်ထောက်အက်ဒီတာဟောင်းMixing Ivanovka အခုလိုပြောပါတယ
် Мы неоднократно писали про кадровые возможные перестановки и всякий раз
ဆိုရောက်ဖွယ်မှာလူပြောင်းလဲတွေဖြစ်မယ်ဆိုတာကိုကျွန်တော်တို့အကြိမ်ကြိမ်ရေးသားဖော်ပြခဲ့ပါတယ်ရေးလိုက်တိုင်းလဲမကြိုက်တဲ့သူတယောက်ယောက်ရှိနေတာကိုတွေ့ရပါတယ်လောက်ကြီးမားတဲ့တုံ့ပြန်မှုနဲ့ရင်ဆိုင်ရမယ်ဆိုတာကျွန်တော်တို့မျှော်လင့်မထားခဲ့မိပါဘူး
Commerce ရဲ့သတင်းတောက်ချုပ်ဟောင်း ကလက်ချာကာဆော့ဖ်ကလည်းအဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့အခုလိုပြောပါတယ
်။ Поняли, за то, что они выполняли свою работу.Я ввёл номер. Я ставил этот
номер. Коло коло та чаң тэн тау ди лоу пьёк кан хай ачи ма. Чэно га ши мян на пон ма бэ тэдэн го тэ мэ сура а па вэн тэдэн са тэ заун лоу твэн най мо та вэн ю ни я дэ ачи ма. Ди лоу лоу ди пьёк ни мэ суй ин чэно лэ сэт лоу най ма мхоу бао.
Ди пи сэн го чи чин а пьин лэ ши ачи ни ди ао ма тэдэн тау ди а ни нэ а су я ма каун чаң ей лоу ма я ра ву сура по луин ни дэ лоу Echo of Moscow Radio а тан лэн тана га Антон Орек ка пьё ба дэ.
Сейчас надо понимать, что журналисты, пишущие на политические темы,ဝင်းမူပမီမ
နိုင်ငံရေးကြောင်းရည်ရဲ့သတင်းတောက်တွေအနေနဲ့အေရာတွေကလွယ်လို့ပေါ့ကိုယ့်သဘောနဲ့ကိုယ်စဉ်းစားဖြတ်ချဖို့လိုမယ်ဆိုတာသဘောပေါက်တင်နေပြီသတင်းပုတ်ရေးပြီးတော့သတင်းစာလည်းမပါဘူးဆိုရင်အဲ့ဒီသတင်းကအလကားပဲဖြစ်သွားမှာပါ
မက်ဒူဇာအွန်လိုင်းသတင်းစာဒိုးဖ်စယုတ်တန်ဌာန Echo of Moscow တို့ဟာအစိုးရဒါမှမဟုတ်အစိုးရနဲ့နှိစက်တဲ့ Oligarch တွေရဲ့ဓာတ်ရိုက်ထိန်းချုပ်မှုအောက်မှာမရှိတဲ့ရှာရှာပါပါသတင်းဌာနတွေပါသူတို့ရဲ့အလုပ်တွေဟာနှစ်အတန်ကြာကလေးကခက်ခဲလာခဲ့တာပါသမရပူတင်ရဲ့လက်ရှိတပ်တန်းအတွင်းသတင်းလုံငန်းဟာပိုပြီးခက်ခဲရှုပ်ထွေးလာုံနဲ့မကဘဲတခါတရံမှာအနေရပိုရှိလာနေတယ်လို့လေလာသူတွေကတုံ့တက်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အခုနိုင်ငံတကာကုန်သွယ်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ပြီးခဲ့တဲ့ဇွန်လကစင်ကာပူမှာတွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချမှုအန္တရာယ်မရှိတော့ဘူးလို့သမ္မတထရမ့်ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီထိပ်သီးအစည်းအဝေးအပြီးတစ်နှစ်တိတိကြာလာပြီးတဲ့နောက်နျူကလ িয়ার အရေးသဘောတူညီချက်တစ်ခုရဖို့အရင်ကထက်ပိုးပြီးတော့ဝေးလာပုံရပါတယ်။ဆိုးမျိုးတော်ကနေဝီလျံကဲလို့ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
ဒီကနေ့ဇွန်လစင်ကာပူမှာတွေ့ကြတော့ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးဦးတည်ပြီးလှုပ်ဆောင်သွားကြဖို့သမ္မတထရမ့်နဲ့ကင်ဂျွန်ဝန်တို့သဘောတူခဲ့ကြပါတယ်။အဲ့ဒီကြေညာချက်ကသိရှင်းရှင်းလင်းလင်းမရှိလာပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားကြားဆယ်စုနှစ်ပေါင်းများစွာရန်လိုနေကြတာအဆုံးသတ်စေဖို့အထောက်အကူဖြစ်နိုင်မယ်လို့အတော်များများကမျှော်လင့်ခဲ့ကြတာပါ။တနစ်ကြပြီးနောက်မှာတော့အခြေအနေတွေကစန့်ကျင်ဘက်လာရကိုဦးတည်နေပုံရပါတယ်။မြောက်ကိုရီးယားကတာတူပြစ်ပဲ့ထင်းဒုံးကြီးဆက်သက်တာကိုပြန်လုပ်လာပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားအလို့သဘောဆွေးနွေးပွဲတွေမလုပ်ဖြစ်တာလအတော်ကြာပါပြီ။ဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်ကပန်ကြားတာကိုလည်းမြောက်ကိုရီးယားကအကြောင်းမပြန်သေးပါဘူး။ဒါပေမဲ့သမ္မတထရမ့်ကတော့အကောင်းမြင်နေစေပါ
။ I just received a beautiful letter from Kim Jong-un. I can't show you the letter obviously, but it was a very
Kim Jong-un စီကလည်းသိကောင်းတဲ့စာတစောင်းမကြသေးခင်ကပဲကျွန်တော်ရပါတယ်။စာအုပ်ကျွန်တော်ထုတ်ပြနိုင်ပြီမဲ့ခံစားချက်အပြည့်နဲ့သိနှွေးထွေးပြီးသိကောင်းတဲ့စာတစောင်းမှအဲ့ဒီအတွက်ကျေးဇူးတင်ပါတယ်။
ကင်နဲ့တတိယထိပ်သီးစီဝေးပွဲလုပ်ဖို့သူ့ဘက်ကလမ်းဖွင့်ထားတယ်လို့လည်းထရမ့်ကဆိုပါတယ်။အဲဒါကလက်ရှိရှင်ဘရူးနောက်မဆုအခြေအနေကိုကြော်နိုင်မလားဆိုတာကတော့မသေချာလာပါဘူး။ဒီပေါ်ဆိုးမြို့တော်ယွန်းစေးတက္ကသိုလ်ကသူ့တေသည်ဒါစီဒရော့ရဲ့အမြင်ကတော
့ The on the ground mid level exchanges negotiations are really going to be doing the work andWe haven't really seen that.
အလဲအလဲအစဉ်လက်တွေ့နေတူတူဝအပြန်လက်ဆက်သွယ်ပြောဆိုညှိနှိုင်းတာတွေကတကယ်အလုပ်ဖြစ်ပေမဲ့အဲ့လိုမျိုးတကယ်တမ်းတွေ့မနေရပါဘူး။အဲ့လိုလုပ်ငန်းအစဉ်စိတ်ဆန့်ညှိနှိုင်းတာတွေမရှိပဲအပေါ်ကနေစတဲ့ဘလို့လုပ်ငန်းစဉ်ပဲဖြစ်ဖြစ်တိတ်ကြီးရေရာမဲ့ပုံမရှိပါဘူး
။သဘောတူညီချက်ရဖို့အလို့တကြီးမနိုင်ဘူးလို့ထရမ့်ကဆိုပါတယ်။ဒါပေမဲ့မြောက်ကိုရီးယားဘက်ကတော့အလင်းစလိုရှိနေပုံမှာအမေရိကန်ရဲ့ချင်းကပ်ပုံကိုပြောင်းလဲဖို့ကင်ကဒီနှစ်ကုန်တိအချိန်ပေးထားပါတယ်။ဒီလနောက်မှကြရရင်နော်ကိုရီးယားမှာသမ္မတထရမ့်ခီးတထောက်ဝင်လာချိန်တိုးတက်မှုတစ်ခုဖြစ်လာနိုင်ကြတော့ရှိနေပါတယ်။ Trump ကင်တတိယထိပ်သီးအစည်းအဝေးဖြစ်လာမယ်ဆိုတဲ့ခံမှန်းချက်တွေတော့မှထွက်နေပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုဖြစ်တဲ့ဆိုရင်ဖြင့်အရင်နှစ်ကြိမ်ကတည်းကတိုးတက်မှုပိုရအောင်လုပ်ဖို့သမ္မတ Trump ပေါ်ဖိအားကြီးကြားရောက်လာမှာဖြစ်ပါတယ်ခင်ဗျာ
။ကိုချောချောသိန်းပြပြသွားတာပါရှင်။ဇွန်လ9ရက်နေ့ကစလို့ BNN နိုင်ငံကတရုတ်နိုင်ငံရဲ့ကုန်ပစ္စည်းတချို့အပေါ်မှာအခွန်စည်းကြပ်ခဲ့ပါတယ်။အဲ့ဒီကုန်တွေဟာတရုတ်နဲ့အမေရိကန်ကြားကကုန်သွယ်ရေးစစ်ရဲ့အကျိုးဆက်ဖြစ်တဲ့အမေရိကန်ကအခွန်တိုးမြင့်ကောင်းနေတဲ့တရုတ်ပစ္စည်းတွေပါ။ဒီပစ္စည်းတွေကိုအမေရိကန်နိုင်ငံကိုတင်ပို့မဲ့အစား BNN ကိုတင်ပို့နေပြီးတချို့ပစ္စည်းတွေကိုတော့ Made in China အစား Made in BNN ဖြစ်ပြောင်းလဲပြီးအမေရိကန်ကိုဆက်လက်တင်ပို့ခဲ့ပါတယ်။အဲ့ဒီတရုတ်ပစ္စည်းတွေအပေါ်မှာ BNN နိုင်ငံက9လတာအခွန်စည်းကြပ်လိုက်လို့ BNN တရုတ်BNN နဲ့တရုတ် BNN နဲ့အမေရိကန်တို့ရဲ့ကြားဆက်ဆံရေးဘလို့ဖြစ်လာနိုင်မလဲဆိုတာကို VOA သတင်းတောက် Rob Jennings ကသတင်းပေးပို့ထားပါတယ်အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးမှာပါရှင
်ဗီယက်နမ်နိုင်ငံဟာတရုတ်နဲ့အမေရိကန်တို့ရဲ့ကုန်သွယ်ရေးအငင်းပွားမှုအကြမ်းမှာအကျိုးအမြတ်ကောင်းကောင်းရနေတဲ့နိုင်ငံတစ်နိုင်ငံလို့ဆိုပါရယ်။ဘာကြောင့်လဲဆိုတော့ဗီယက်နမ်ထွက်ကုန်တွေအပေါ်အမေရိကန်ရဲ့အခွန်စည်းကြပ်မှုကနည်းပါးတာကြောင့်တရုတ်ခြေစိုက်လုပ်ငန်းရှင်တွေကဗီယက်နမ်ကတဆင့် Made in China ကို Made in Vietnam အဖြစ်ပြောင်းလဲပြီးအမေရိကန်နိုင်ငံကိုဆက်လက်တင်ပို့ဖို့ကြိုးစားလာလို့ပါ တရုတ်အမေရိကန်ကုန်သွယ်ရေးအငြင်းပွားမှုအရှိန်မြင့်တက်လာတာနဲ့အမျှတရုတ်ကဗီယက်နမ်ကိုတင်ပို့တဲ့ကုန်ချောတစ်ပိုင်းအလူမီနီယံပစ္စည်းပမာဏဟာလည်း2018ခုနှစ်မှာနှစ်ဆမြင့်တက်လို့တန်ချိန်6200အထိရှိလာကြောင်းဟနွိုင်းမြို့အခြေစိုက်ငွေကြေးဈေးကွက်လေ့လာရေးအဖွဲ့ SSI Research ကပြောပါတယ် HIZ Market လို့ခေါ်တဲ့သုရဏအဖွဲ့ကအာရှပစိဖိတ်ဈေးကွက်ရေးရာကျွမ်းကျင်သူ Rajiv Basra ကလည်းဒီအကြောင်းကိုအခုလိုပြောပါတယ
် Some US imports were detected supposedly coming from Vietnam but were found to be actually Chinese products which are there
ဗီယက်နမ်နိုင်ငံကလာတယ်လို့ယူဆတဲ့သွင်းကုန်တချို့ဟာတကယ်တော့ American ကအလူမီနီယံသွင်းကုန်တွေပေါ်စီးကျက်ထားတဲ့အခွန်တွေကိုရှောင်ပြီးရောက်လာတဲ့တရုတ်ပစ္စည်းတွေဆိုတာဖော်ထုတ်ရမိခဲ့ပါတယ်
ဒါကိုဟန်တာဖို့အတွက်အမေရိကန်နိုင်ငံကူးတန်းရောင်းဝယ်ရေးဝန်ကြီးဌာနကတရုတ်မှထုတ်လုပ်ပြီးဗီယက်နမ်ကလာတဲ့အလူမီနီယံပစ္စည်းတွေအပေါ်အခွန်ကောက်ဖို့ကြေညာခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ဗီယက်နမ်စက်မှုနဲ့ကုန်သွယ်ဝန်ကြီးဌာနကလည်းဇွန်လ9ရက်နေ့ကစပြီးတရုတ်နိုင်ငံကလာတဲ့ကုန်ကြောတစ်ပိုင်းအလူမီနီယံကုန်ပစ္စည်းတွေအပေါ်အခွန် 2.46 ရာခိုင်နှုန်းကနေ 35.58 ရာခိုင်နှုန်းအထိယာယီ9လတာအခွန်စီးကျက်ကောက်ခံဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဟာဗီယက်နမ်ကလာတဲ့တရုတ်ထုတ်အလူမီနီယံပစ္စည်းတွေအပေါ်အခွန်တိုးကောက်ဖို့အမေရိကန်နိုင်ငံကူးတန်းရောင်းဝယ်ရေးဝန်ကြီးဌာနရဲ့ညင်ညာချက်ကိုဗီယက်နမ်နိုင်ငံကထိတိယောက်ယောက်ပြန်လည်တုံ့ပြန်ခဲ့တာလို့လည်းဟနွိုင်းမြို့အခြေစိုက်ငွေကြေးဈေးကွက်လေ့လာရေးအဖွဲ့ SSI Research ကပြောပါရတယ်။တရုတ်ပစ္စည်းတွေဗီယက်နမ်ကတဆင့်အမေရိကန်ကိုပို့ရဟာဗီယက်နမ်နိုင်ငံရဲ့ကုန်သိပ်ခါကိုထိခိုက်စေကြောင်းဟိုချီမင်းမြို့အခြေစိုက်နိုင်ငံဥပဒေကြွန့်ကျင်တဲ့ Baker McKenzie အဖွဲ့ကFrederick Barker အခုလိုပြောပြပါ
တယ် I do see Vietnam trying to be very tough on transshipment as far as the Vietnamese concerned it's just criminal it's just taking
သူတိုင်းပြည်ကတဆင့်ပစ္စည်းတွေတင်ပို့နေတဲ့အပေါ်ဗီယက်နမ်နိုင်ငံကတင်းတင်းကြပ်ကြပ်ကင်တွယ်ဖို့စူးစမ်းနေတာကိုကျွန်တော်မြင်ပါတယ်ဗီယက်နမ်နိုင်ငံအတွက်ကတော့ဒါဟာယာစိုးမှုပါပဲပစ္စည်းတွေမောက်ခူဝင်လာလိုက်မောက်ခူထွက်သွားလိုက်ပေါ့သူတို့ရဲ့ဂုံတိတ်ခါသာထိခိုက်မှာဖြစ်ပြီးဘာအကျိုးများမှရှိမှာမဟုတ်ပါဘူး
ဗီယက်နမ်နိုင်ငံဟာအမေရိကန်နဲ့ကုန်သွယ်ရေးမှာအသာစီးရနေပြီးထရမ့်အစိုးရဗန်ဒါယုဝန်ကြီးဌာနကအနာဂတ်မှာတရုတ်လိုငွေကြေးကစားနိုင်တဲ့နိုင်ငံအဖြစ်ဗီယက်နမ်နိုင်ငံကိုသတ်မှတ်ထားခဲ့ပါတယ်။ဗီယက်နမ်နဲ့အမေရိကန်ဆက်ဆံရေးအပေါ်စင်ကာပူခြေစိုက် CIMB Bank ကဆောင်ဆောင်ဝန်းကအခုလိုပြောပါတယ်
We certainly can see that the sweeping power of President Trump can tell
us. Not Trump ma lu pai ngwin ana su tai dan nai su jae jae pyan pyan si ni da ko chin lo a long si ya ba de. Di chain ma Vietnam nai ngan a ni ne တေကိုစိစုအောင်လုပ်တာတဲ့အမေရိကန်ကိုစိစုအောင်လုပ်ဖို့အလားအလာနေပါတယ
်တကယ်လို့ဗီယက်နမ်ကသာအခုလိုတရုတ်ကုန်ပစ္စည်းတွေကိုသူ့ဘာသာသူအခွန်တိုးမကောက်ဖို့ဆိုရင်တရုတ်ပစ္စည်းတွေတင်ပို့တယ်လို့တန်တရားရှိခံရတဲ့ဗီယက်နမ်ကုမ္ပဏီတွေကိုအမေရိကန်ကစုံစမ်းစစ်ဆေးတော့မှာဖြစ်တယ်လို့ဗီယက်နမ်ကလာတဲ့ကုန်ပစ္စည်းတွေအပေါ်မှာလည်းဂရုတစိုက်စစ်ဆေးကြည့်ရှုဖို့အမေရိကန်အနေနဲ့ညွှန်ကြားချက်တွေထုတ်ပြန်ဖို့ရှိကြောင်းပါခင်ဗျာ
မေလူရင်မာထွေးပြီးချိုတင်းဆိုပေမဲ့
ဖခင်ဂျေဇုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်အောင်စုအပါဝင်နိုင်ငံအများပြားမှဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VUE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဇုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မေတ္တာအောင်မြင်ကြရအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ယေရှုကြီးမားဘုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOE ကိုစာလေးတွေရေးပို့လိုက်ပါနော် VOE မြန်မာ Facebook Messenger ကနေလဲစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လဲ email လိပ်စာက burmese@voenews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ယေရှုတင်ပါတယ
်ယုံနိုင်အောင်ကြီးမားလေ
နောက်ထပ်သောတာရှင်တွေအနေနဲ့ VOA ကိုအီးမေးလ်ကတဆင့်ဝေဖန်ကြံပြုလိုတဲ့တေးသချင်းတွေတောင်းယူလိုကြတယ်ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေတဆင့်စာပို့ခြင်းနဲ့ဆိုရင်တော့စာလိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစသ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1905တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်ဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက် American Indian အတုံးအင်္ဂလိပ်သင်ခန်းစာတခါဦးကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာတော့
နိုင်ရအဘခံချက်မရနိုင်ပဲနဲ့ဒါသူရဲ့တက်တဲ့အပြစ်ခံရထားတဲ့အတွက်ကြောင့်နောက်ဆုံးကျတော့ဒါပြန်ပြစ်သွားတာပဲ
ကချင်ဒေသညမှာဘာကြောင့်တိုက်ပွဲတွေပြန်ဖြစ်နေသလဲဆိုတာနဲ့အစိုးရနဲ့တပ်မတော်တို့က UWSA ကိုအထူးအခွင့်အရေးပေးလိုက်လျောထားတာလားဆိုတဲ့အကြောင်းအရာတွေဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေထဲကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြက်ကိုဝင်းမင်းနဲ့မတ်အင်ဂျင်နိုင်တို့ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့အေးခဲနေတဲ့ပဋိပက္ခနဲ့ငင်းချမ်းရေးပေါ်အန်ဒီရဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးပွဲတွေတွတ်ဆွနေတာကနေတိုက်ပွဲတွေပြန်ဆဖြစ်လာမှာကိုစိုးရင်ရတဲ့အခြေအနေကိုဇွန်လ10ရက်နေ့ထုတ် frontiermyanmar.net သတင်းမှာသုံးသပ်တင်ပြထားပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်မှာကိုတိုင်တောက်လျှောက်ပါဝင်လာခဲ့တဲ့ဆောင်းပါရှင်ကိုအောင်နိုင်ကနိုင်ငံရေးညှိနှိုင်းမှုတွေရေရှည်တွတ်ဆွနေပြီးစစ်ပွဲတွေရော့ကျလာနေတာကြောင့်ရခိုင်နယ်ကလွဲလို့ပဋိပက္ခတွေလက်ရှိအေးခဲနေပေမဲ့တိုက်ပွဲတွေပြန်ဆဖြစ်လာမဲ့အန်ဒီရကတကယ်ကိုဆက်ရှိနေတယ်လို့ထောက်ပြလိုက်ပါတယ်။အရင် MPC မြန်မာငင်းချင်းဘူဌာနဒါရိုက်တာဟောင်းနဲ့အခု JMC ပြစ်ခတ်တိုက်ခိုက်မှုရစိုးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီရဲ့ဤပညာအထောက်အပံ့ရုံးမှအမှုဆောင်ဒါရိုက်တာကိုအောင်နိုင်ကအခုလိုငင်းချင်းစာချုပ်မချုပ်နိုင်သေးတဲ့တိုက်ပွဲတွေရပ်ထားတဲ့အေးခဲနေတဲ့အခြေအနေဟာမရေရာပဲအချိန်မရွေးတိုက်ပွဲတွေပြန်ဆစေနိုင်တယ်လို့သတိပေးလိုက်ပါတယ်။NCA တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရဲ့စစ်ရေးစာချုပ်မူပေါင်းအောက်မှာ6လတကြိမ်ကျင်းပပြီးနိုင်ငံရေးအဖြေရှာပေးရမယ့်21ရာစုပင်လုံပြည်ထောင်စုငင်းချင်းညီလာခံကြီးဟာမနှစ်2018ဇူလိုင်မှာကျင်းပပြီးကတည်းကပြန်ဆက်မလုပ်နိုင်သေးပဲပြန်ဆနိုင်ဖို့အလားအလာနည်းနေပြီးနောက်ဆိုးရတက်မလာခင်ပြန်ဆနိုင်ဖို့မရှိဘူးလို့သုံးသပ်မှုတွေတောင်ရှိနေတယ်လို့အခုလိုတစ်ဆို့အခဲနေရတဲ့အဓိကအကြောင်းက NCA တနင်္ဂနွေပြစ်ရက်လက်မှတ်ထိုးထားတဲ့အဓိကအဖွဲ့ကြီးနှစ်ဖွဲ့ဖြစ်တဲ့ KNU ကရင်မျိုးသားစည်းရုံးနဲ့RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့ကအစိုးရအနေနဲ့ NCA သဘောတူထားချက်တွေကိုအတိတ်ပဲရှိရှိအကောင့်ထဲပေါ်ဖို့ပြက်ကွက်နေတာကြောင့်ဆိုပြီးငင်းချင်းရေးဆွေးနွေးပွဲတွေကနေမနှစ်အောက်တိုဘာလကစပြီးတရားဝင်ရက်ဆိုင်လိုက်ကြတာပါအခုလို NCA ထိုးပြီးသားအဖွဲ့တွေနဲ့တရားဝင်ဆွေးနွေးဖို့ပြန်လမ်းစာမရခင်မှာအစိုးရအနေနဲ့ NCA မထိုးရသေးတဲ့အဖွဲ့တွေနိုင်ငံရေးဆွေးနွေးပွဲမှာပူပါဝင်လာနိုင်ဖို့ဆွေးနွေးပွဲတွေတိုးလှုပ်လာပေမဲ့အောင်မြင်မှုလမ်းစာမတွေ့နိုင်ပဲဖြစ်နေရတာကဒီဖွဲ့တွေအနေနဲ့ဘာအကျိုးရလာမလဲလို့မမြင်လို့ပါလို့ဆောင်းမရှင်ကထောက်ပြပါဗျ။လက်ရှိပြည်ရစာချုပ်တွေပေါ်အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေကြားအထိပ္ပယ်ကောက်ယူမှုတွေကွဲလွဲပြီးယုံကြည်မှုနည်းလာချိန်မှာလိုက်နာရမယ့်နည်းမျဉ်းသတ်မှတ်မှုပါဝင်စီကံအတိအကျတွေမရှိတာကြောင့်တစ်ဖက်နဲ့တစ်ဖက်ကျူးလွန်မှုတွေကိုအပြန်အလှန်ပြစ်တင်ပုံချနေကြပြီးတချို့အဖွဲ့တွေအနေနဲ့တိုက်ပွဲတွေပြန်ဖြစ်မှာဆိုကအင်အားတိုးချဲ့မှုတွေနဲ့စီးရဲအသင့်ပြင်ဆင်မှုတွေပိုလှုပ်လာနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်လာပြီးလက်ရှိမခိုင်မာသေးတဲ့အဖြစ်ရဲ့သဘောတူညီမှုတွေလုံးဝပျက်စီးသွားမှာတကယ်ဆိုရင်နေရပြီလို့ဒီဆောင်းပါရှင်ကသတိပေးလိုက်ပါတယ်ခင်ဗျာ
ဆက်လက်ပြီးကောက်နှုတ်တင်ပြမှာကတော့မြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြားစီးရဲအရာအနီးကပ်မဟာမိတ်ဖြစ်လာခြင်းဆိုတဲ့ကောင်းစဉ်နဲ့ Asia Times မှာဘာတစ်လစ်နာရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်မကြာခင်ကမြန်မာပိုင်နယ်ထဲရှိနေတဲ့နာဂတိုင်းဒါသဘုံစခန်းတစ်ခုကိုမြန်မာစစ်တပ်ကအပြေးတိုင်ချေမှုန်းခဲ့တာဟာအိန္ဒိယရဲ့ခြေနှက်မှုကိုရဖို့ဆိုပေမဲ့တကယ်တမ်းကျယ်ပြန့်တဲ့မဟာဗျူဟာအရာတရုတ်ကိုတံပြန်ဖို့ဖြစ်တယ်လို့ဆောင်းပါကအစားချေရေးထားပါတယ်မြန်မာနိုင်ငံအနောက်မြောက်ဝေးလံလှတဲ့နေရာမှာအိန္ဒိယအရှေ့မြောက်ဒီနယ်တွေကနေခွဲထွက်ဖို့လက်နက်ဆွဲကင်တော်လှန်နေတဲ့နာဂတိုင်းဒါသဘုံတွေအခြေစိုက်တဲ့စခန်းနေရာကိုမြန်မာကနှစ်ပေါင်းများစွာကြာအောင်ခင်းပြခဲ့တာဖြစ်ပါတယ်
အခုလိုမြန်မာဘက်ကနာဂတဘုံတွေကိုစခန်းချခွင့်နှစ်ပေါင်းများစွာခွင့်ပြုထားတဲ့ကိစ္စဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာစူးညောင်းခလုတ်တပွဲဖြစ်ခဲ့ပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ယုံကြည်မှုကျဆင်းခဲ့တာဟာကာလအတော်ကြာရှိခဲ့ပါတယ်။ဒါပေမဲ့လို့ဒီနှစ်ဇန်နဝါရီလမှာတော့စကိုင်းတိုင်းမြောက်ပိုင်းကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအနီး The God မှာအခြေစိုက်တဲ့နာဂတဘုံအဖွဲ့NSCNK ဌာနချုပ်စခန်းကိုမြမစစ်တပ်ဖွဲ့ဝင်400ထက်မနည်းဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဂျွန်လ3ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့တပ်မတော်သတင်းစာရှင်းလင်းပွဲမှာလည်းဗိုလ်ချုပ်ထွန်းထွန်းညီကမြမဘက်ချက်မှကြံနေတဲ့ NSCNK တပုံတွေနဲ့အိန္ဒိယခြေဆိုင်တပုံတွေကိုဆက်လက်နှိမ်နင်းသွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အခုလို NSCNK နာဂတပုံအဖွဲ့ကိုမြမကခြေမုံနေခြင်းဟာတရုတ်ရဲ့လွှမ်းမိုးမှုကိုပြန်ပြီးတံပြန်ဖို့နောက်ထပ်အင်အားကြီးနိုင်ငံကိုမြန်မာကအသေးအတန်ရှာဖွေနေခြင်းလည်းဖြစ်ပါတယ်။အနောက်နိုင်ငံတွေရဲ့ဖိအားပေးမှုတွေရင်ဆိုင်နေရတဲ့မြန်မာဟာတရုတ်ကိုပြန်ပြီးချိန်ခွင်ရှာညှိဖို့အတွက်အိန္ဒိယနဲ့မိတ်ဖက်အဖြစ်တိုးမြှင့်ဆက်ဆံနေပြီးလက်နက်ရောင်းချမှုနဲ့အခြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေမှာအိန္ဒိယဘက်ကလည်းတရုတ်ကိုတံပြန်ကစားနိုင်မယ်လို့မြန်မာကမျှော်လင့်ထားတယ်လို့ဆိုပါတယ်။မြန်မာရေတပ်ဗိုလ်ချုပ်ကြီးတင်အောင်ဆန်းရဲ့2019ခုနှစ်စက်တင်ဘာလကအိန္ဒိယကိုသွားခဲ့တဲ့ချစ်ကြည်ခီးစင်မှာအိန္ဒိယအနေနဲ့မြန်မာကိုစစ်လက်နက်ပိုင်းဆိုင်ရာပစ္စည်းတွေကိုပံ့ပိုးဖို့စဉ်းစားမှဖြစ်တယ်လို့ကတိပေးခဲ့ပါဗျ။အိန္ဒိယအနောက်မြောက်ပိုင်းကအကဲခတ်တွေအရလက်နက်အမျိုးအစားနဲ့တင်ပို့မှုအတိအကျကိုတော့အသေးစိတ်မသိရပေမဲ့အိန္ဒိယဟာကတိအတိုင်းမြန်မာကိုစစ်လက်နက်ပစ္စည်းမျိုးစုံပေးပို့နေတယ်လို့ဆိုပါတယ်။ဒါ့အပြင်အိန္ဒိယရေတပ်ကနေမြန်မာရေတပ်ကိုတင်နန်းတွေပေးဖို့အစီအစဉ်ရှိတယ်လို့လည်းဆောင်းမမှဖော်ပြထားပါတယ်။တစ်ဖက်မှာလည်းနာဂတဘုံတွေကိုနှိမ်နင်းရေးအတွက်မြန်မာနဲ့အိန္ဒိယကြားလုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေအလျင်မြန်တိုးလာတဲ့အပေါ်တရုတ်ရဲ့တံပြန်မှုကိုအချိန်ကပဲဆုံးဖြတ်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တေချာတာကတော့မြန်မာအတွက်ချထားတဲ့တရုတ်ရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းအကွက်ထဲမှာတရုတ်ပဲအင်အားကြီးနိုင်ငံတနိုင်ငံနဲ့အဖြစ်ရှိမှာတော့မဟုတ်တော့ဘူးဆိုတဲ့အကြောင်းဆောင်းမရှင်ကသုံးသပ်ထားပါတယ်ရှင
်။သောရရှင်များရှင်မဲခွေးကြပြားကိုကျမ်းမာရေရှုတော့အမှမတင်တော့ဘူးဆိုပြီးကျောင်းတင်ရုံညွန်းနန်းကနေပယ်ဖြတ်လိုက်တဲ့အတွက်အခြေအတင်ပြောတဲ့ဆိုတဲ့တွေလည်းထွက်ပေါ်လာပါတယ်။ပညာရေးကဏ္ဍအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလား။အများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA ရဲ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရစေ။အခုဆက်ပြီး American Style Indian 3 English သင်ခန်းစာကိုလေ့လာကြရပါမယ်။ဒေါ်လတ်လတ်တန်ကစီစဉ်ပို့ချပေးထားပါရစေ။
Kim ne jinpyat me idiom atung ha
take someone for a ride
phit par de sa lung paung ha t a k e take ga unite na phit de lo kho twa da le phit nei ma de di niya ma ro kho twa de so yin po pi lai phit de lo su ya ma ba s o m e o n e someone ga ro de u tiao f o r for ga atue A ga tuku, taka, tajin. R-I-D-E, ride ga, sibo, suro. Sakwai kunye, taya, tibe ga ro. Lu tu utiyaku, tuku ku sibo, kodwa ra po. Di dong sin de la ra ga ro, lu zo gain lo ga ga, lu su ga re. Tangku ya nase, tangku ya dong se, kune miya ga, American Birang Zoo ma, mi au mafia lu zo gain yi dwi, apya insan shige zi nga. Gain chin jin ja mte ja yin, eri gain win dwi ga, နောက်ခိုင်းကသူတို့နဲ့မတည့်တယ်သူတို့ကြည့်မရတဲ့ခိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတပ်ပြင်းတပ်ပြင်းမဲဓမ္မမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင် idiom အသုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှမျိုးကွဲတယ်လို့ဆိုပါတယ်တမျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့ mahoudago ho piang piosu dale pinay mare. Cookie maro de cardian, now the loop yon the loop, pura mugule, taking for a ride, lul, yinyo pione mare. Ludu ugo, yung on, mahoudago ho on lo bi biore, take for a ride, devego chicken bi, George Rubide umago, nasin jijaya on.
I was taken for a ride when I bought the used car. I paid more than it's really worth.
Chino, Eddie, to buy a car we like that, and ya can I yare. To get down here, Chino, poopy layare, lilu tibi yavari. Umago, not a cow, nasi jijaya.
I was taken for a ride when I bought the used car. I paid more than it's really worth.
Ludu uha, now do ye, lena, nyarago, canayare, swing, idiom at the uya, belubiomle.
Take someone for a ride.
Lubiolu yabari, eragaro, digrimide, jimpia gede, idiom dome pipari.
ဒေါ်လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်စတိုင်အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြတာပါရှင်အခုမြန်မာအရေးတုံသက်ချက်ကိုထုတ်လွှင့်မှာတော့မယ်နေပေါင်း30ကြာအပြည့်ရက်ခဲ့ပြီးတဲ့နောက်ဝါဒေတာဟာတည်တည်တာတာတိုးတက်ဖွံ့ဖြိုးလာခဲ့ပါတယ်ဒါပေမဲ့တစ်ချိန်တည်းအပြည့်ရက်စဲခဲ့တဲ့ကချင်ဒေတာမှာတော့တိုက်ပွဲတွေပြန်ဖြစ်လာပြီးဒေတာခံပြည်သူတွေဒုက္ခပင
Okay.
KIO အဖွဲ့နာဖအစွာလက်ထက်တုန်းက18နှစ်လောက်လာမသိဘူးဆရာရင်းညံရခဲ့တယ်ထင်ပါတယ်။အခုပဋိပက္ခပြန်ဖြစ်လာတာ7နှစ်လောက်ကြာခဲ့ပြီဆိုတော့ပြည်သူတွေလည်းတော်တော်လေးဒုက္ခရောက်ကြတယ်ဒါမဲ့ UWS ဝါရီကတော့သူတို့မပြတ်မတော့ဆက်လက်ပြီးတော့ငင်းငန်းရရှိခဲ့ through ဒေသဟာအတော်တိုးတက်နေရဆိုပြီးတော့ပြည်ရဲ့လောကသတင်းသမားတွေတွားရောက်ခဲ့တော့တော်တော်အားကြစရာတိုးတက်နေတာတွေ့ရပါတယ်ကျွန်တော်စိတ်ထဲမှာနှိုင်းရှင်ကြီးတယ်တကယ်လို့ KIU လည်းပဲအဲ့လိုသာငင်းငန်းရဇက်တိုက်ရှိခဲ့ရင်ကချင်းဒေသဟာလည်းအတော်လေးတိုးတက်ပြီးအားရစရာဝန်သက်စရာဖြစ်မှာပဲလို့ကျွန်တော်စဉ်းစားမိပါတယ်ဆိုတော့ဘာကြောင့်ငင်းငန်းရနှစ်တော်ကြာရနေခဲ့ပြီးမှပြန်ပြက်သွားတယ်လဲဆိုတာအကျဉ်းဆုံးပထမဆုံးစပြပါဆရာ
ဟုတ်ကဲ့ကြအဲ့ဒီ1994ခုနှစ်လေးရဲ့နေ့မှာသူ့ဆိုတဲ့အပြစ်ခရစေစာကျုပ်ပေါ့ဗျာဒီကြရဲ့အပြစ်မှတော့မဟုတ်ပါဘူးအပြစ်ခရတာကလည်းရေချက်ကအပြစ်ခရပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးဖို့ဖြစ်ပါတယ်အဲ့တော့အဲ့လိုနဲ့အပြစ်ခရခဲ့ကြတာပေါ့ရခဲ့ကြတော့ဆက်ကနေကြတဲ့အထိနိုင်ငံရေးဆွေးနွေးဖို့မကျင်းပါဘူးအဲ့နောက်ဆုံးကျတော့ဘာလာလဲဆိုလို့ရှိရင်2009မှာဒီ BGF ပေါ့ပေါ်တာကဖို့လက်ခံဖို့တိုက်တွန်းတာပေါ့နော် propose လုပ်တာပေါ့အစိုးရကအဲ့ဒါဒီကေဝကဒါကိုပြန်စစ်ကြည့်တဲ့အခါကျတော့နိုင်ငံရေးအမိတာရမပါဘူးလို့သူမြင်တယ်ဖြစ်ရေးကြောင်းလေးဖို့တော့ပဲရှိပြီးတော့မှနိုင်ငံရေးတဲ့ပတ်သက်တဲ့စီးနေတာနိုင်ငံရေးအမှတ်ခံချက်ရအောင်စီးနေဖို့ဆွဲအချက်တွေမပါတဲ့အတွက်ကြောင့်သူ့လက်မခံဘူးလေလက်မခံတဲ့အခါကျတော့နောက်ဆုံးအစိုးရပဲအနေအဲ့ဒီ2010စက်တင်ဘာလတည့်ရက်နေ့အစပိုင်းမှာဆက်ကွနိမိတ်ကြာအပြစ်ခရစီရေးစာချုပ်ကိုဖျက်လိုက်တာပါဗျာအပိုလစ်လုပ်လိုက်တာပါဗျာအဲ့တော့အဲ့ဒါဘာလို့ဆိုလို့ရှိရင်နိုင်ငံရေးအဘခံချက်မရနိုင်ပဲနဲ့ဒါစီရေးတက်အပြစ်ခရထားတဲ့အတွက်ကြောင့်နောက်ဆုံးကျတော့ဒါပြန်ပြက်သွားတာပဲ
အဲ့တော့ဝါနဲ့ဘာကွာတယ်ဆရာကချင်းကအ
ဲဝါကတော့သူကလည်းဒီအပြစ်ခရထားတာနိုင်ငံရေးဟိုစာမခံချက်သူလည်းရတာဆိုမရပါဘူးအတူတူပါပဲဒါပေမဲ့သူတို့ကိုကြတော့ဒီဘော်ဒါကတ်ဖို့လက်ခံရမယ်ဆိုတော့မှဒီတိုက်တွန်းတဲ့အပိုင်းတွေကျတော့မကြမ်းမိဘူးလေ2009အပိုင်းမှာသူကပြစ်ခတ်ရထားတယ်အဲ့ဒါဒီတိုင်းဒီတိုင်းပဲနေနေတာမတူညီတဲ့အနေအထားအဲ့ဒါတစ်ချက်ရှိတယ်ကြာဟုတ်ကဲ့
အဲ့တော့အာဏာပိုင်တွေဘက်ကဘိုးအစိုးရဘက်က double standard လို့ပြောလို့ရလားဆရာ။ဝါဟိုကြတော့တမျိုးအခွင့်အရေးပူပေးတဲ့သဘောဖြစ်တယ်။ border guard မလုခိုင်ဘူးသူတို့တက်နေသူတို့နေခိုင်းတယ်။ကျန်တဲ့တိုင်းသားတွေကြတော့ဒါ border guard လုရမယ်လို့ဆိုရဲကိစ္စနဲ့ပတ်သက်ပြီးတော့သဘောထားနှစ်မျိုးပေါ့လေ။ဟိုဘက်တမျိုးဒီဘက်တမျိုးလုံနေလို့ပြောလို့ရတာပေါ့ဆရာ
။အဲ့ဒါကတော့ဒါတကယ်လို့ဖြစ်နေတာပေါ့နော်။ဒါကတော့ဒါအစိုးရရဲ့အပိုင်းပေါ့အာဏာပိုင်ရဲ့အပိုင်းပေါ့။အဲ့ဖြစ်နေတာတော့အဲ့လိုတော့ဖြစ်နေတာသူပြည်နေရတာပေါ့ဟုတ်ကဲ့
ဆိုတော့နောက်တစ်ခုကဝါရဲနောက်မှာတရုတ်ကမမမမရက်နေလို့များအဲ့လိုဖြစ်သွားတာလားဆရာ
ဒီလိုဒီလိုလဲပုံတွေကားချကျွန်တော်ကတတ်မှတ်ယူလို့တော့မရဘူးထင်ပါတယ်ဒီရုပ်ရဲ့ကန္တာတော့ဒါပါတော့ပါနေတယ်ဒါပေမဲ့ဒါကအဓိကအကျဆုံးလို့တော့ပြောမှာဖြစ်ပါဦးအဲဝါကဟိုသူ့အနေနဲ့ပြစ်ခတ်ရပြပါပြဒနာဟိုဒီမရှိလာတာကခုနပြောရသည်ပြစ်ခတ်ရပြတော့ဆက်လို့ရမယ်ဟာပါပါစားဆိုအစ်ရကချမှတ်ပေးတာမရှိဘူးအပြစ်ခတ်ရပြတာပြတာနဲ့ဒီလိုထားခဲ့တာဟုတ်ဒါကြောင့်တော့အဲဝါမှာတမျိုးဒီမှာရတော့အပြစ်ခတ်ရပြတော့နိုင်ရင်ရှင်းနေတဲ့ပြင်သာပေါ်တာကသူ့စလက်ခံရမယ်ဆိုတဲ့တောင်းဆိုမှရှိလာတယ်အဲမှာနဲ့ပွာလာတော့
ပြင်တယုတ်သဘောထားကိုနည်းနည်းလေးတခွန်းဆက်မိကြမှာတဲ့တကယ်တော့ KIU ဟာလည်းပဲတခြင်းကတယုံနဲ့တော်လေးရင်းနှီးခဲ့တဲ့အင်အားစုတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဝါကိုကြတော့ပူပြီးတော့တယုံကပန်ပူပြီးတော့ဝါကိုပန်ပူတော့ KIU ကိုမပန်ပူဘူးလို့ဆိုရင်တော့မှန်မလားဆရာ
။အဲကျွန်တော်အနေနဲ့ပုံမှန်ပြောမှဆိုတော့တယုံကဝါကိုဘလော့ပြပန်ပူနေတယ်လို့ဆိုတော့ကျွန်တော်အတိအကျမသိဘူးကြ။အဲ့တော့တယုံရဲ့ policy ကတော့အဲကျွန်တော်ကေဝဆိုက်ပဲကကြည့်မယ်လို့ရှိတော့ပန်ပူတာတော့မရှိပါဘူး။အဲကြောင့်လို့ဒီအဖွဲ့ကြီးအဲဒီဥစ္စာဝါနေပြေကိုကြားမှာမတူတဲ့အချက်ကတော့ပါရီရှိတယ်ကျွန်တော်ပြည်ကြတော့မပြည်ဘူးအဲဒါကဝါကတော့သူ့အနေနဲ့လက်နဲ့အင်အားတောက်နေတာအရင်ကလက်ကြံနေရှိတယ်ဘာသာဝါလက်ကြံနေရှိတယ်ဒါဆိုလူတိုင်းနဲ့ပြည်နေတာပါစေအဲဒီမှာ plus ကပါရီရှိလဲဆိုကျွန်တော်လည်းပြည်ကြမပြည်ဘူးဒါပေမဲ့ကျုပ်ရဲ့ policy ကတော့အဲဒါကျွန်တော်ထင်တယ်လေဒီညမာနိုင်ငံပြည်သူရေးမှာအဲဖိဖိဝုံဝုံဖိဖိရရဟိုရောက်ပြောမှာဖိဖိတာမျိုးတော့မရှိဘူးလို့ကျွန်တော်အဲ့လိုပဲပြင်ပါတယ်အဲ့လိုမျိုးဆရတယ်ဟုတ်ကဲ့
နောက်တစ်ခုကအခုရခိုင် AA ကလည်းပဲ UWSA ဝါကိုပေးထားတဲ့အခွင့်အရေးမျိုးသူတို့လိုချင်တဲ့ဆူရဖြစ်လာပါတယ်ကျန်တဲ့တိုင်းရင်းသားတွေဟာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတိတိလင်းလင်းဖော်ပြောတာမကြပါဘူးရင်းငုံနှုတ်ပိတ်နေကြတာတွေ့ရပါတယ်တိုင်းရင်းသားအများစုရဲ့သဘောထားဟာလည်းပဲဝါကိုများအားကြလိမ့်သလားဆိုတာကျွန်တော်စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲ
ဟုတ်ကဲ့ဗျာဒီအားနဲ့ပတ်သက်တော့ကျွန်တော်သုံးသပ်နေတဲ့ကြားရတဲ့ resolution တော့ဝါကလည်းအခုဒီ2008 principle အောက်မှာ solution တော့ရှမ်းပြည်နယ်တဲကဝါအဲဒီပဲဝင်ချွေတိုင်းပဲရှိပါတယ်ဒါ confederation အဆင့်မရပါဘူးလားဆိုတော့ဒါမဲ့သူတို့ကဒီဝါကို confederation အဆင့်ရတယ်လို့ထင်ကြတယ်ဒါကြောင့်ရခိုင်ကလည်းဒီဝါလိုပဲ confederation တောင်းဆိုလာတဲ့ဆွဲ data နဲ့ဆက်လာအဲကြောင့်မလို့ဒီစာကတော့အဲကျွန်တော်သိခင်သူတို့ပြောတာတော့ပြောတာပေါ့ဗျာဒါပေမဲ့လက်တွေ့သိမကြနိုင်သေးဘူးလို့ကျွန်တော်ထင်တယ်ဒါအများကြီးဝန်ကြီးရှင်လေးဘုရားတဏ္ဍာလို့အတန်းတာမျိုးစဉ်းစဉ်းဆုံးဖြတ်ရမှာဖြစ်တယ်ဒါကြောင့်ဝါလည်းအခုကကျိုးရတော့ပြည်နယ်တောင်းဆိုလို့ပါတော့ကြားတယ်တချို့က competition ရထားလို့ပါတော့ကြားတယ်ကျွန်တော်ဒါတော့ဖြင်တာပေါ့ဗျာအဲဝါကလွတ်လပ်နေတယ် competition ပဲလားလို့ဖြင်တာပေါ့ဒါပေမဲ့ competition ရဲ့အတိပေကိုကျွန်တော်ဝေဖက်လာတိုးတက်ကြည့်မယ်ဆိုလို့ရှိရင်သူက competition အဆင့်မရသေးပါဘူး
ဒါမဲ့ဝါရဲ့အခြေအနေကသူတို့ရဲ့ကိုပိုင်းလက်နက်ကင်တပ်ဖွဲ့စစ်တပ်ကိုသူတို့ဖွစီထားခွင့်ရှိရဲ့သူတို့ဒေသထဲကိုဒီဗဟိုအစိုးရရဲ့တပ်ဖွဲ့တွေလာလို့မရဘူးဆိုတော့ကန့်သက်ချက်တွေရှိတော့ဒါကိုအကြရတယ်လို့ထင်ပါတယ်ဆရာ
ဟုတ်ကဲ့အဲ့ဒါလေကျော်ပွန်သူပြောမှဆိုလို့ရှိရင်လာလို့မရဘူးဆိုရဲဥပဒေမရှိပါဘူးအဲလာရခက်တဲ့အတွက်ကြောင့်မရောက်တာပဲဖြစ်နေတာပေါ့ဒါတဲ့ဗဟိုရဲ့ချစ်ပြဖို့အလားနည်းနဲ့ကွာဝေးတယ်ဆရာမျိုးတော့ဖြစ်နေတယ်အဲ့ဒီဒီဘုရားတပ်ဖွဲ့ဖွဲ့ကြည့်တာတော့ဝါကြီးလည်းမဟုတ်ပါဘူးအကြတန်းတန်းတော်လည်းဖွဲ့ကြည့်လဲအလုံးဖွဲ့ကြည့်နေကြတာပဲအမှတရား in app ကိုတောင်းတာလို့ရှိတာကိုဝါကဒီကူတောင်းတယ်သူ့ပဲပူပါတယ်အားကြောင့်မလို့ဒီဝါကအချို့ခုစေခံစားနေရတယ်ဆိုရအပိုင်းကတော့ဒါအချင်းနေရဒီလိုပဲထင်ကြမြင်ကြတာတော့ရှိတယ်ဒါပေမဲ့တကယ် policy အရဒီလိုပြတန်းတာညပါညမို့တော့ဒီလိုနိုင်ငံမှာမရှိဘူးဟုတ်ပါဘူးအဲ့လိုပဲနားလည်ဖို့ပေါ့
ဟုတ်ကဲ့နောက်တစ်ခုကအခု NLD အစိုးရတက်လာတာ၃နှစ်ပြည့်ခဲ့ပါပြီ။ငင်းချမ်းရေးအတွက်သူတို့အကြုံမှန်တဲ့လုပ်မယ်လို့စကြေအားပြောလာခဲ့တာ။အခုဘလောက်ထိခီးရောက်ပြီလို့ဆရာထင်ပါလဲ။ရှေ့ကိုရွေးတယ်လို့ဆရာယူဆပါလားရင်းနဲ
့။အခုကျွန်တော်မြန်မာထားတော့တော့မဖြစ်ပါဘူး။မဖြစ်သေးဆိုတာလည်းရက်တန်တော့တယ်နောက်ဆုံးသွားတယ်လို့တော့ကျွန်တော်မဆိုလို့ပါဘူး။ရှေ့ကိုတော့ရွေးတော့ရွေးရမှာပဲ။ဒါနေလန်းတော့ရှာနေပါလေ။ဒါ blockage ဖြစ်တာပါဗျာ။ဒါဟိုဒါဒီဖို့မှုတွေလည်းညာတယ်ကျွန်တော်ကညင်ကြရဲ့အမှန်တကယ်ရရှိမှုဆိုလို့ရှိရင်မိုးလိုညင်တာပေါ့ကိုလိုတယ်။မိုးဆွေးနေရမှာတော့မြန်မာနိုင်ငံရဲ့ပြဿနာပြည်သူ့ပြဿနာဟာနိုင်ငံရဲ့ပြဿနာဖြစ်တယ်။ဒါကြောင့်နိုင်ငံရဲ့နည်းနဲ့သာဖြေရှင်းရမယ်။စီးရဲနဲ့မဖြေရှင်းရဆိုတော့မိုးကိုအခိုင်အမာချမှတ်ရမှာ။ဒီလိုရှိတော့ဒီညင်ကြရဲ့နည်းဖြေရှင်းသွားတဲ့နေရာမှာနိုင်ငံရဲ့ရဖြေရှင်းသွားတဲ့နေရာမှာဒီကိုယ်ပိုင်ပြသခုတဲ့တန်းတူအခွင့်အရေးကိုအပြည့်အဝပေးနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်တဲ့မိုးချမှတ်ရမှာ။နောက်တော့မှလူဆွေးအပိုင်းမှာတော့ဒီအစိုးရတရားပြတမ်းတော်ပြတိုင်းသားလင်းတကယ်ဖွဲ့စည်းပြီးအတိတ်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကပြည်ပြောင်းလဲရေးစစ်ကတ်ချရမယ်ပြည်ပြောင်းလဲမိုင်းဆက်ချဖို့လိုအပ်တယ် အပြောရတော့ညီကြီးရဲ့အတုကတော့မညီကြီးဖြစ်နေတာအဲဒါကြောင့်ဒီလိုပုဂ္ဂိုလ်တွေကခဏညာဖြစ်နေလားလို့ဆိုတော့တန်ပြန်ဖြစ်နေတယ်နောက်ညီကပိုင်းမှာကျတော့လေညီကမှာကျွန်တော်ကမန်ကန်ဖို့လိုတယ်တိုင်ရင်ဆွေးနွေးရင်တိုင်ဖိုက်ဖိုက်တောက်တောက်ညီနာရရလို့ကျွန်တော်သုံးလုံးဒါအပြေကောင်းမရရှင်းခက်ကိုရထားတော့ပါညီကြီးရဲ့ကိုတကယ်တိတိမိမိဆွေးနွေးဖို့လိုတယ်ဆွေးနွေးပေးနေရမှာလဲဘုရားမှုရှိ ရမယ်။ဘုဒ္ဓဘောတိရဲ့ဆိုတာသူ့အတွက်လည်းမဟုတ်ကိုယ့်အတွက်လည်းမဟုတ်ပြည်သူလူထုအတွက်ဒါကြောင့်မူလူတင်တာမှန်ကန်မှပဲယူဆရရနိုင်တယ်လို့ကျွန်တော်အခိုင်အမာယူကြည်တယ်ဗျ
။ဟုတ်ကဲ့။တလောတုန်းကတက်မတော်ရဲ့ပြောရဆိုပင်ဒီရဲ့ပုဂ္ဂိုလ်တူကသူတို့ကိုသမဏကြီးကသာအပြည့်ရလို့အမိန်ပေးရင်သူတို့ရက်ဖို့အစဉ်သင့်ပဲလို့ဆိုရဲစကားကြားပါရတယ်။အဲ့ဒါဘလောက်ထိလက်တွေ့ကြနိုင်ပါလဲတကယ်ပဲသူတို့ဟာအရသာအစူရရဲ့အမင်းကိုနာခံလိမ့်မယ်ထင်ပါလားဒီကိစ္စမှာတတ်မလို့နေနဲ့
အဲပြောတဲ့တည်းဒီကလေးလုံနေရအပြောနဲ့လို့ကြိုက်နေဖို့လိုအပ်တယ်ကြားရပါအဲဒီကလေးတော့အခုကဒီတပ်တော်ကလို့ပြောတယ်မာနေဆိုလို့ရှိရင်တမ်းတာလေဒါရက်စီကျင်းလို့ရှိရင်ရက်ပါလို့ပြောလဲရမှာပြောလဲတဲ့ခါကျတမ်းတော်လည်းလက်ခံရဒါတည်းကဟိုအပြောတတ်တတ်ဖြစ်တယ်ကြားအခုကဟိုအပြန်လာချစ်ချက်မှုမရှိဘူးရနာကြရတော့ပြောတဲ့အပိုင်းတွေကများနေတယ်။ဒါကျွန်တော်ကတော့လက်ပြချချလို့အပြောနဲ့အလို့ကြိုက်နေဖို့လိုအပ်တယ်လို့။ဒါမှဆိုလို့ရှိရင်တော့ဒီမိုကရေစီနေလာရဆိုလို့ရှိရင်တော့သမ္မတရဲ့ညီကြချက်အပြင်ကိုနာခံတဲ့သမ္မတဖြစ်ရမယ်။ဒီတိုင်းတော့ဖြစ်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်ညီကြရတဲ့အလားလာကောင်းတာပေါ့ဗျာ။ဒါပေမဲ့ဒါအခုလက်ပြမှာတော့ကျွန်တော်တိတိထူးကြလာတာတိမတွေ့ရဘူးလို့ပြောလို့ရတယ
်။ဆရာနောက်ဆုံးမေးချင်တာမြန်မာနိုင်ငံညီကြရေးအလားအလာရောမြန်မြန်မလို့ထင်ပါလဲဆရာ။
ဟုတ်ကဲ့ကျွန်တော်မြင်တဲ့အမြင်ပေါ့မိုးလူတင်းတာကိုဓမ္မမကန်ကန်ချမှတ်ပြင်းထုတ်နေပေါ့အလို့ရစိတ်မျိုးထဲမှာရှိဖို့လိုအပ်တယ်လို့ပြောကြည့်တယ်နောက်ပြီးတော့ဒီအစွဲတွေအစွဲတွေတိတ်မထားကြဘူးပေါ့ဒီလူမျိုးစွဲဘာသာစွဲနောက်ပြီးတော့မှအဖွဲ့ကြီးစွဲတွေမထားဘဲနဲ့ကျွန်တော်ဒါအလို့ညီညီနိုင်နိုင်နဲ့အပြန်အလှန်ရှိသူနိုင်တဲ့အဆင့်အပြန်အလှန်နားလည်မှုပေးနိုင်တဲ့ပြောဆောင်နိုင်တဲ့အဆင့်ကိုကျွန်တော်သွားမယ်ဒါကိုကျွန်တော်မမကန်လုပ်နိုင်တယ်ဆိုလို့ရှိရင်ဒီဖြစ်တဲ့ပြည်တော်လူဒီဆော့ပို့ဆိုဘာမှခက်တာမို့အမှဆိုလို့ရှိရင
်တော်ရရှိမြခင်ဗျာတကယ်တော့စစ်ဆိုတာနိုင်ငံရေးပြဿနာမပြေလည်လို့ပေါ်ပေါက်လာတာဖြစ်ပါတယ်ငင်းညာရင်လုတ်တယ်ဆိုတာဟာအဲ့ဒီနိုင်ငံရေးပြဿနာကိုဖြည့်ဆည်းနိုင်မယ်ဖြစ်ပါတယ်ဒီနေရာမှာပြဿနာရှိနေလို့ငင်းညာရေးဆက်ပြီးမဆွေးနွေးနိုင်ဘူးမလုပ်နိုင်ဘူးဆိုရင်တော့မြန်မာပြည်သူတွေနှစ်ပေါင်းများစွာခံစားလာရတဲ့ဆင်းရဲဒုက္ခတွေကဘယ်တော့မှလွတ်မြောက်နိုင်လိမ့်မယ်မဟုတ်ဘူးလို့ထင်မိပါကြောင်းပြောကြရင်ဒီတော့အစီအစဉ်ကိုဒီပါရင်ရနာလိုက်ပြရစီခင်ဗျာကျေးဇူးတင်ပါတယ
်ခုချက်စံတာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးတုံ့တက်ချက်ပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သူယုံကြည်ရမှာတော့ဒသနိကဘေဒအငိမ့်စာပါမောက်ခဒေါက်တာဆန်းထွန်းဘာကိုယုံကြည်သလဲဆိုတာမျှဝေထားပါတယ်မတ်မိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ဒသနိကဗေဒပါမောက္ခဒေါက်တာဆန်းထွန်းဖြစ်ပါတယ်။အငိမ့်စားပါမောက္ခတယောက်ပါ။ကုလွန်လို့ဆိုကျွန်တော်ဂျပန်နိုင်ငံဂျိုထိုမြို့မှာနှစ်ပေါင်း300ကျော်တက်တန်းရှိတဲ့ယုကခုတက္ကသိုလ်မှာဒသနိကဗေဒပါမောက္ခသုတေသီဖြစ်နေရောက်ရှိနေတာဖြစ်ပါတယ်။မြန်မာပြည်မှာတော့ကျွန်တော်ရန်ကုန်တက္ကသိုလ်ရန်ကုန်စီပွားရေးတက္ကသိုလ်နိုင်ငံတော်ပရိယတ်တိသာသနာတက္ကသိုလ်အဘိဓမ္မာတက္ကသိုလ်ဓမ္မဒုတဆေကိနတက္ကသိုလ်တွေမှာအချိန်မိုင်းပါမောက္ခဧပမောက္ခနဲ့ဗမောက္ခတာဝန်ထမ်းဆောင်နေစေဖြစ်ပါတယ်။ဒသနိကဗေဒဘာသာရပ်ကိုလည်းသင်ကြားပေးနေစေဖြစ်ပါတယ်။အခုလို VOE သူယုံကြည်ရာအစီအစဉ်မှာကျွန်တော်ယုံကြည်ရာပြောခွင့်ရလို့ဝမ်းသာမိပါတယ်။ကျေးဇူးလည်းတင်ပါတယ်။ကျွန်တော်မှာယုံကြည်ချက်၄ခုရှိပါတယ်။နံပါတ်၁ကကျွန်တော်တက္ကသိုလ်ဗမောက္ခတယောက်အနေနဲ့သမိုင်းဗမောက္ခဆရာကြီးဒေါက်တာတန်းထွန်းရဲ့အဆိုအမိန့်ကိုကျွန်တော်ယုံကြည်ပါတယ်။ဆရာကြီးရဲ့အဆိုမင်းကဗမောက္ခတယောက်ဆိုတာအငိမ့်စားမယူခင်နဲ့ယူပြီးတဲ့နောက်အတူတူပါပဲဗမောက္ခတယောက်အနေနဲ့စာသင်တဲ့အလုပ်အပြင်ဗရာဏတာဝန်နှစ်ခုရှိပါတယ်သုတေသနတာဝန်နဲ့စာရေးသားခြင်းတာဝန်နှစ်ခုဖြစ်တယ်ဆိုတဲ့ဆရာကြီးရဲ့အဆိုမင်းကိုကျွန်တော်ယုံကြည်ပါတယ်နံပါတ်၂ယုံကြည်တာကတော့စေတနာဆိုတာကံတွေကိုဖြစ်စေတယ်ကံဆိုတာအလုတ်ကိုခေါ်တယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်။ကျွန်တော်2003ခုနှစ်မှာပါရဂုဘွဲကိုရန်ကုန်တက္ကသိုလ်ကရခဲ့ပါတယ်။ဆရာကျွန်တော်ရဲ့ဆရာသမားတွေဖြစ်ကြတဲ့ဆရာဒေါက်တာခမောင်ဝင်း၊ဆရာမိုက်ဒေါက်တာတော်ချီလ၊ဆရာဒေါက်တာသိန်းစံ၊ဆိုင်းစံနန္ဒသိန်းစံတို့ရဲ့
ချမ်းကြီးကြမှုနဲ့ကျွန်တော်ရဲ့ဖခင်ကြီးဦးလေးတောင်ရဲ့ဗုဒ္ဓစာပေပညာလမ်းညွှန်မှုတွေနဲ့ဗုဒ္ဓတဒနာယဉ်ကျေးမှုနယ်ပယ်မှာလေ့လာတွေ့ရှိရတဲ့စေရဏတဒနာပညာကျမ်းနဲ့ကျွန်တော်ပါရဂုပွဲရခဲ့ပါတယ်။ကျွန်တော်တို့ရဲ့တပ်ပညာအသိပညာတွေကိုကျွန်တော်တို့ရဲ့မေတ္တာစေရဏဥဆောင်မှုနဲ့လုတ်ကင်ဆောင်ရွက်နိုင်ကြမယ်ဆိုရင်အောင်မြင်အေးချမ်းတဲ့ဘဝအောင်မြင်အေးချမ်းတဲ့မိသားစုအောင်မြင်အေးချမ်းတဲ့နိုင်ငံတော်ကိုဖန်တီးနိုင်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်။နံပါတ်3ယုံကြည်တာကတော့ဆိုင်ဒေါက်တာခင်မောင်ဝင်းကမိတ်ဆွေခဲ့တဲ့ဆိုမင်းတစ်ခုဖြစ်ပါတယ်ဆရာကြီးမိတ်ဆွေခဲ့တာကပါရဂူချန်းဆိုတာတက္ကသိုလ်ဆရာတယောက်ရဲ့လမ်းအစလေးပဲရှိသေးတယ်တသက်လုံးရှေ့ဆက်လျှောက်ဖို့ကိုပါရဂူချန်းရဲ့အယူဆကိုပဲသူတဒနာစာရန်နဲ့ဆက်ရေးနေရမယ်ဒါနိုင်ငံတကာကပေါင်ပေါက်ခါတွေလှုပ်တဲ့အလုပ်လို့ဆိုင်ဒေါက်တာခင်မောင်ဝင်းကမိတ်ဆွေခဲ့တာကိုကျွန်တော်ယုံကြည်ပါတယ်နံပါတ်4ယုံကြည်တာကတော့တဒနကဗေဒသုတဒနာဆိုတာလက်တွေ့ဘဝမှာအသုံးချလို့ရတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်အခုကျွန်တော်ဂျပန်နိုင်ငံယုကကုတက်တိုမှာလက်ရှိလုပ်နေတဲ့သုတဒနာကမိမိစေတနာကိုမိမိသိမြင်မှုနဲ့သူတစ်ပါးပေါ်မှာထားရှိအပ်တဲ့မေတ္တာစေတနာတဒနာပညာကိုဗုဒ္ဓစာပေရည်ကျင်းမှုရှုထောင့်အမြင်မှတဆင့်လေ့လာတဲ့သုတဒနာဖြစ်ပါတယ်မိမိစေတနာမိမိသိမြင်ခြင်းကညာနာဥဒ္ဓပါတိဆိုတဲ့ enlightenmentညာအလင်းကိုမိမိရစေနိုင်ပါလေ။သူတော်ဘာအပေါ်တန်ရှင်းတဲ့မေတ္တာစေတနာထားပြီးဆောင်ရွက်ပေးခြင်းဆိုတာမိမိရရှိထားတဲ့ညာအလင်းကိုလက်တွေ့ဘဝမှာအသုံးချတဲ့ပညာ wisdom ဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီယုံကြည်ချက်ကိုကျွန်တော်သုတေသနစာရန်ပြုစုနေတာဖြစ်ပါတယ်။ကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တက်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ဖြစ်ပါရဲ့ရှင်။အခုမနေ့ပိုင်းထုတ်လင်းပေးခဲ့တဲ့တနားရီစာစီစဉ်အစဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းနိုမီတာ20 25 32တို့ကနေပြန်ပြီးနားဆင်နိုင်ပါရဲ့ရှင်။ဒီကနေ့မနေ့ဖက်ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါရှင်
။American ပြည်တော်စုနဲ့ပိုလန်တို့ဟာကာဝေးဆိုင်ရာနှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှာဖြစ်ကြောင်းပူးတွဲကြေညာချက်တည်းထုတ်ပြန်လိုက်ပါတယ်။ပိုလန်နိုင်ငံကို American တပ်သား1000ကျော်ထပ်ပြီးတော့ပို့ဆောင်ပေးမှာဖြစ်ကြောင်းပိုလန်သမ္မတနဲ့အတူသမ္မတ Trump ကဗိုလ်တပူးနေမှာသတင်းစာရှင်းလင်းပွဲလုပ်ရင်းပူးတွဲကြေညာလိုက်တာဖြစ်ပါတယ်။ဒီတပ်သားတွေကိုဂျာမနီကနေပြောင်းရွှေ့ဖို့ဖြစ်နိုင်တယ်လို့လည်းပြောပါတယ်။တေကန်ဆွဲပြောင်းရေးဆိုင်ရာဥပဒေကိုဆန့်ကျင်ကန့်ကွက်ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားဟောင်ကောင်မှာဗုဒ္ဓဖူးနေကရုံးရင်ဆန်ခတ်ဖြစ်ပွားပြီးပါဝင်ပတ်သက်သူအလုံးထိမ့်သိမ့်တင်းတင်းရှိကြဖို့အတွက် American ဘက်ကတိုက်တွန်းပြောကြားလိုက်ပါတယ်။ Ranger တွေနဲ့ပြင်ကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကလိန်ညာနေတယ်လို့ Bangladesh နိုင်ငံသားရေးဝန်ကြီးကဆက်ဆွဲပြောကြားလိုက်ပါတယ်။ဂျပန်မှာမိလာတဲ့ချင်းပါတဲ့အရှိအာရှအနာဂတ်ဆိုင်အညီလာခံမှာမြန်မာဝန်ကြီးက Ranger ပြဿနာဖြေရှင်းရမှာ Bangladesh ကသူ့လောက်ရမယ်ကိစ္စပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ပြောကြားခဲ့ကြောင်းနဲ့မြန်မာဘက်ကဒီလိုအလင်းညာတွေဖြန့်နေပြီးဂရိမတည်ဘူးလို့နိုင်ငံသားဝန်ကြီးကပြောကြားလိုက်တာပါမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုဦးဆောင်တဲ့မြန်မာဆင့်မြင့်ကိုယ်စားလှယ်ဖွဲ့ကအိန္ဒိယမြန်မာထိပ်ဆက်ရေးညီလာခံကိုတက်ရောက်ပြီးတော့နှစ်နိုင်ငံလမ်းဖက်ဆက်သွယ်ရေးနဲ့ဆေးကုသရေးကိစ္စတွေကိုအဓိကထားဆင်းရဲခဲ့ကြပါတယ်နှစ်နိုင်ငံနယ်စပ်ကိုကြော်ဖြတ်ပြီးတော့မန္တလေးနဲ့အင်ဖာမြို့ကြီးကြားဘတ်စကားလိုင်းစပြေးဆွဲဖို့အတွက်လိုအပ်တာတွေပြင်ဆင်နေတာနောက်ဆုံးအဆင့်ရောက်နေပြီလို့ပြောပါတယ
်ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြပေးသွားတာပါရှင်အခုမနက်အစီအစဉ်ထုတ်လို့ရမှုကမက်အင်ဂျင်နိုင်ဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတူတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.